Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဒီဇင်ဘာလ15ရက်တောက်ချာနေညဘက် VOA အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မောင်ပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်VOA မြန်မာပိုင်းရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကနေလည်းအခုထုတ်လွှင့်မှုတွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမများသတင်းအောင်ပါ။ဒီညမှာထူးခြားတဲ့သတင်းတွေမှာတော့ Israel နဲ့ Gaza ကိုကာလရှည်ကြာတိမ့်ပိုက်ထားဖို့မဖြစ်နိုင်ဘူးလို့ American ကပြောပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတို့အရာကြီးအပြစ်ရဖို့သဘောတူထားပေမဲ့ပြစ်ခတ်မှုတွေဆက်ပြီးတော့ရှိနေပါတယ်။မြန်မာနိုင်ငံပဋိပက္ခကြားကကလေးငယ်တွေအတွက်ဒေါ်လာ208တန်းလိုအပ်တယ်လို့ UNICEF ကပြောဆိုလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူပြောပြပေးပါမယ်ရှင်။
ဒီနေ့ညထုတ်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ဒီကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကပြည်သူ့စစ်စခန်းနှစ်ခုကိုကချင် KIA တပ်တွေကသိမ်းပိုက်လိုက်တဲ့သတင်းကိုသိရမှာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်လို့ TNL တအန်းအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့
ဆွေးနွေးပွဲနဲ့တရားနဲ့တော့ဟိုအများနဲ့တိုက်ရောက်မှုမရှိဘူးနော်အဲဒီမှာတို့သွားနေတာကဒီပြည်သူ့ညာနှစ်ခုရဲ့ရမန်ချက်တိုင်းတာသွားနေတာပါလေ
ဒါကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာဆက်ပြီးတော့ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အပြည့်အစုံသိရဖို့ရှိပါတယ်။နောက်တစ်ခါဒီအနောက်ဖက်ရခိုင်ပြည်နယ်မှာလည်းအေးအေးနဲ့တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတချို့ဖမ်းဆီးခံနေရပါတယ်။နိုင်ငံတော်ပိုင်းတရင်တားတိုင်းဘက်မှာလည်းတဝဲဝက်သတင်းတောင်းနှစ်ယောက်ဒီရက်ပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းတွေကိုအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။ဒါကဒီအမျိုးသမီးကန္တာသုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့တောက်ချာနေတိုင်းထောက်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တဲရောက်နေတဲ့သတင်းတွေကိုမမရသိအောင်လည်းအတူညင်ညာပေးပါမယ်ရှင
်။ဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေဟာထောက်လန်းရေးသတင်းချက်နဲ့အပြည့်အစုံနဲ့ဟာမတ်ခေါင်းဆောင်တွေကိုပဲပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ပွဲအသွင်သစ်ကိုပြောင်းလဲသွားလိမ့်မယ်လို့အစ္စရေးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကဒီကနေ့ပြောကြားပါတယ်
။ We do not believe that it makes sense for Israel.Or is right for Israel to occupy Gaza, reoccupy Gaza.
Israel နေနဲ့ Gaza ကိုရရှိသိမ်းပိုက်ထားဖို့မဖြစ်နိုင်ဘူးလို့ထင်နေအကြောင်းတချိန်ချင်းမှာအသွင်ကူးပြောင်းရေးကာလတစ်ခုကိုရောက်ပြီးတော့ပြန်ပြီးတော့လွှဲပြောင်းပေးရမှာဖြစ်တယ်လို့အဲ့ဒီအချိန်ကာလရောက်ရင်တော့အခြေအနေပေါ်မူတည်ပြီးတော့လှုပ်ဆရာရှိတာကိုဆက်ပြီးတော့အဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ်။ Israel နဲ့ Syria ရေမန်းချက်တွေပြည့်ဝအောင်မြင်ဖို့အတွက်လရီနဲ့ချီလှုပ်ဆောင်ရမှာဖြစ်ပြီးတော့တိုက်ပွဲတွေဟာလည်းလက်ရှိမှာလေရင်နဲ့ဘုံတွေချဲချီလင်တက်တွေဝင်ပြီးတော့တိုက်ခိုက်နေတာကနေတဆင့်ချင်းတိုးမြင့်လှုပ်ဆောင်တော့ရလိမ့်မယ်လို့ Jake Sullivan ကပြောပါတယ်။ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာပါလက်စတိုင်းသမ္မတမမုဒ်အဘတ်စ်နဲ့တွေ့ဆုံမှုရှိနေတဲ့ Jake Sullivan ဟာစစ်ပွဲပုံသဏ္ဍာန်ပြောင်းလဲမှုတွေဘယ်တော့စပြီးတော့ဖြစ်မယ်ဆိုတာတော့ထည့်သွင်းပြောဆိုတာမရှိပါဘူး။ American က Israel ကိုဖိအားပေးတောင်းဆိုနေတယ်လို့ပါလက်စတိုင်းအရက်သားထိခိုက်တိုက်ဆုံမှုတွေနည်းနိုင်သမျှနည်းအောင် Israel ဘက်ကလိုက်နာဆောင်ရွက်တာမရှိရင် American ဟာ Israel ကို CIA အကူအညီပေးနေတာတွေကိုမပေးဘဲနေမလားဆိုတဲ့မေးခွန်းကိုတော့ဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်ရှင်။
ဒဲမတ်ဂျာမနီနဲ့ Netherlands နိုင်ငံတွေမှာတော့ဒီအကြမ်းဖက်မှုတွေကျူးလွန်မယ်လို့တန်တရားရှိသူအများအပြားကိုဖမ်းဆီးခဲ့ပါတယ်။အကြမ်းဖက်မှုကျူးလွန်မှုစံစီမှုတန်တရားရှိသူနှစ်ယောက်ကိုဖမ်းဆီးထားတယ်လို့ဒဲမတ်အစိုးရကကြေညာခဲ့ပါတယ်။နောက်ထပ်၄ဦးကိုတော့စစ်ဆေးနေတယ်လို့ပြောပါတယ်။ဖမ်းဆီးထားသူနှစ်ယောက်ကိုဇန်နဝါရီလ9ရက်နေ့အထိဆက်ပြီးတော့ဖမ်းထားမယ်လို့အာဏာပိုင်တွေကပြောပါတယ်။တစ်ချိန်တည်းမှာလည်း Netherlands မှာတော့ဒီအကြမ်းဖက်မှုကျူးလွန်မှုတန်တရားရှိတဲ့သူတဦးကိုဖမ်းဆီးခဲ့ပြီးတော့ဂျာမနီနိုင်ငံမှာလည်းဟာမတ်အဖွဲ့ဝင်တွေလို့တန်တရားရှိသူအများအပြားကိုဖမ်းဆီးခဲ့ပါတယ်။ဒဲမတ်မှာဖမ်းဆီးခဲ့သူတွေဟာဒီဟာမတ်စစ်သွေးကြွအဖွဲ့တွေနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဂျာမနီကတော့ဥရောပမှာရှိတဲ့ဂျူးအဖွဲ့အစည်းတွေကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်ဆိုတဲ့တန်တရားနဲ့၃ယောက်ကိုဖမ်းဆီးခဲ့တာလို့ပြောပါတယ်။ Israel Hamas စစ်ပွဲကြရက်နဲ့ဆက်နွယ်ပြီးတော့ Christmas ပွဲတော်ကာလအတွင်းမှာဥရောပတလွားအစွန်းရောက် Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုအန္တရာယ်ရှိနိုင်တာကို EU တာဝန်ရှိသူတွေကအခုလအစောပိုင်းကတည်းကသတိပေးထားပါတယ်ရှင်။
ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းတွေဒေါ်လာ54ဘီလီယံထောက်ပံ့ပေးမယ့်အစီအစဉ်ကိုဥရောပသမဂ္ဂခေါင်းဆောင်တွေကြားသဘောတူညီချက်မရဘဲပြက်ပြဲသွားခဲ့ပါတယ်။ယူကရိန်းတွေအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ့်ဒီအဆိုပြုချက်ကိုဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကဗီဒီယိုအနာသုံးပြီးပယ်ချလိုက်တဲ့အတွက်ကူညီပေးမယ့်အစီအစဉ်ပြက်သွားခဲ့တာပါ။ အဖွဲ့ဝင်နိုင်ငံ26နိုင်ငံကသဘောတူခဲ့ပေမယ့်ဟန်ဂေရီကဒီစီစဉ်ကိုလက်မခံဘူးလို့ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကပြောဆိုပါရီ EU ထိန်းချုပ်ထားတဲ့ဟန်ဂေရီရဲ့ပိုင်ဆိုင်မှုဒေါ်လာဘီလီယံ30ကိုပြန်ပြီးရယူလို့တဲ့အတွက်ညီနိုင်မှုတွေလုပ်ဖို့ဟန်ဂေရီကတောင်းဆိုနေတာဖြစ်ပြီးအခုယူကရိန်းအတွက်အကူအညီတွေပေးရဖို့ကိုကန့်ကွက်ခဲ့တာပါယူကရိန်းကလိုအပ်တဲ့အကူအညီတွေပေးဖို့ EU အဖွဲ့ဝင်နိုင်ငံအားလုံးအပြည့်အဝထောက်ခံမှုလိုပါတယ်။ဆွေဒင်ကတော့လုံထုံးလုံနည်းနဲ့အညီပါလီမန်နဲ့တိုင်ပင်ညှိနှိုင်းမှုလိုတယ်လို့ပြောပါတယ်။ဒီအတွက်လိုအပ်တဲ့ဆွေးနွေးမှုတွေဆက်ပြီးတော့လှုပ်ဆောင်ဖို့ဘရပ်ဆဲလ်ထိပ်သီးဆွေးနွေးပွဲမှာတဘာပတိဖြစ်ဆောင်ရွက်နေတဲ့ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကပြောဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲယူကရိန်းသမ္မတ Volodymyr Zelensky ဟာအမေရိကန်ကိုလာရောက်ပြီးအကူအညီတွေတောင်းခံခဲ့ပါတယ်။အထူးသဖြင့်လက်နက်တွေဝယ်ယူဖို့နောက်ထပ်ဒေါ်လာ67ဘီလီယံအကူအညီကိုပေးရဖို့ကိုလည်းလွှတ်တော်နှစ်ရက်ကြာသဘောတူညီမှုမရခဲ့ပါဘူးရှင်။
2024ခုနှစ်အမေရိကန်မှာကျင်းပမဲ့ဒီသမ္မတရွေးကောက်ပွဲဟာနိုင်ငံရဲ့ဝိညာဉ်လို့တင်စားတဲ့စံတန်ဖိုးထားမှုတွေအတွက်တိုက်ပွဲဖြစ်တယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောကြားလိုက်ပါတယ်။သူရဲ့မဲဆွယ်စည်းရုံးမှုတွေကိုဒီတန်ဖိုးထားမှုတွေအတွက်အဓိကထားလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနဲ့အမေရိကန်ပြည်သူတွေရဲ့စီးပွားရေးပုံမကောင်းမွန်ဖို့သတိသားဖြတ်ချခွင့်အခွင့်အရေးရရှိဖို့နဲ့ဒီမိုကရေစီအခွင့်အရေးတွေကိုကာကွယ်သွားဖို့ဖြစ်တယ်လို့သမ္မတဘိုက်ဒန်ကအခိုင်အမာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းနှစ်အတွင်းနိုင်ငံတော်လှည့်လည်ပြီးတော့အလုပ်ကိုင်ဖန်တီးရေးဒီတရေသားဖြတ်ချခွင့်အခွင့်အရေးနဲ့တနက်ကင်ဆာမှုထိန်းချုပ်ရေးဥပဒေကြမ်းတွေအတည်ပြုနိုင်အောင်လို့မဲဆွယ်စည်းရုံးခဲ့တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရေးကိစ္စတွေကိုလည်းခန်းစားချက်အချိန်အပြည့်နဲ့သမ္မတကပြောကြားစည်းရုံးခဲ့ပါတယ်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ Republican ကဒီသမ္မတဟောင်းဒေါ်နယ်ထရမ့်ဟာတခြား Democrat Party ဝင်တွေကိုနိုင်ရင်တောင်မှသူ့ကိုရွေးကောက်ပွဲမှာနိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကရယုံကြည်ကြည်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အသက်အရွယ်နဲ့ပတ်သက်လို့မဲဆန္ဒရှင်တွေကြားမှာစိုးရိမ်မှုတွေရှိနေပါတယ်။လာမယ့်နှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်ကြာရင်သူ့ရဲ့အသက်က82နှစ်ဖြစ်မှာဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယူမြန်မာပိုင်းတောက်ချညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးပါမယ်ရှင်တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကြားပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရဲစည်ရေးသဘောတူညီချက်ရခဲ့ပြီးမယ်ဒီဒေသမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့ဒီကနေ့ထိရှိနေပါတယ်နန်းစံမြို့နယ်အတွင်းမှာမနေ့ဒီဇင်ဘာ14ရက်နေ့ဒီကနေ့ဒီဇင်ဘာ15ရက်တွေမှာစစ်ကောင်စီကလေးချောင်းတိုက်ခိုက်မှုတွေအချင်းချင်းပြုလုပ်ခဲ့တဲ့အတွက်အရသာတူတေဆုံးပြီးဖုံးတော်ကြီးချောင်းစာတင်ချောင်းနဲ့နေတချို့ပျက်စီးခဲ့တဲ့အကြောင်းတအောင်တမရော TNL ကဒီကနေ့သတင်းထုတ်ပြန်ပါတယ်ညီနောင်သုံးဘွဲ့ဖြစ်တဲ့ MNDAA TNLA AA တို့နဲ့စစ်ကောင်စီကြားတွေ့ဆုံဆွေးနွေးနိုင်အောင်သူတို့အနေနဲ့ဂျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အကြောင်းလေးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဒီဇင်ဘာ14ရက်နေ့ကပြောဆိုထားသလိုဒီလိုတွေ့ဆုံနေဆိုတာစစ်ကောင်စီကလည်းအစောပိုင်းမှာပြောဆိုထားပြီးဖြစ်ပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးတော့တရုတ်နဲ့နေဆက်ကုန်သွယ်ရေးမှာအရေးပါတဲ့စခန်းတော်တော်များများစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးရချိန်မှာတရုတ်နိုင်ငံကဂျာဝင်ပြီးတော့ဆွေးနွေးခဲ့တာပါဆွေးနွေးပွဲအသေးစိတ်မထုတ်ပြန်မီမဲ့ယာယီအပြည့်ရဆဲဖို့အပါအဝင်ဆက်ပြီးတော့တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမောင်နင်းကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်ဒီကြီးညာချက်နဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကသဘောထားမှတ်ချက်ချက်ချင်းဆိုသလိုထုတ်ပြန်တာတော့မရှိသေးပါဘူးရှင
်မြန်မာနိုင်ငံမှာဒီစစ်ပွဲပဋိပက္ခတွေကြောင့်ထိခိုက်ခံစားနေရတဲ့ကလေးငယ်တွေကိုကူညီပေးဖို့အတွက်ဒေါ်လာ208သန်းအရေးပေါ်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကလေးငယ်များရန်မငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ပါတယ်စစ်တပ်အနာသိမ်းပြီး3နှစ်နီးပါးအကြာအရက်သားတွေနေရက်ဆွတ်ထွက်ပြေးကြရတာစီဘွားရေးကြဆင်းတာအခက်အခဲတွေကြုံတွေ့နေရတာနဲ့ကျန်းမာရေးစနစ်နဲ့အတံပွေးဝမ်းကြောင်းလုပ်ငန်းအမြောက်အများဆုံးရှုံးရတာစတဲ့ပဋိပက္ခတွေမကြုံစဘူးမြင့်တက်လာနေတာကို UNICEF အဖွဲ့ကထောက်ပြထားပါတယ်2024ခုနှစ်မှာနိုင်ငံရဲ့လူဦးရေ3ပုံတစ်ပုံနီးပါးဖြစ်တဲ့လူဦးရေ 18.6 သန်းလူသားချင်းစာနာနဲ့ထောက်ထားမှုအကူအညီတွေလိုအပ်မှာဖြစ်တဲ့အကြောင်းနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလူပေါင်း 1.8 သန်းအပါအဝင် နှစ်တန်းကျော်ဟာဒေသရင်းမှာအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေတွေကိုလည်းရေးသားထားပါတယ်။ငွေကြေးဖောင်းပွားမှုမြင့်တက်လာတာ၊အိမ်နောင်စုဝင်ငွေကျဆင်းတာတွေကြောင့်မိသားစုတွေအထူးသဖြင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့အထူးဒုက္ခရောက်နေသူတွေဟာအစားအစာနဲ့တန်ရှင်းတဲ့တောက်သုံးရည်ရရှိရေးအပအဝင်အခြေခံလိုအပ်ချက်တွေကိုဖျက်ဆီးပေးနိုင်ဖို့ရုန်းကန်နေကြရတယ်လို့ UNICEF ကထောက်ပြပါတယ်။ကလေးငယ်တွေ၊ကိုဝင်ဆောင်မိခင်တွေနဲ့နှုတ်တိုင်မိခင်တွေမှာအဟာရချို့တက်မှုတွေအလွန်အမင်းပုံမှုဖြစ်ပေါ်နေပြီးတော့ရေကြောင်ဖြစ်ပွားတဲ့ရောဂါတွေဖြစ်ပွားနိုင်ခြင်းအန္တရာယ်တွေဟာလည်းရင်ဆိုင်နေရတဲ့အကြောင်း UNICEF အဖွဲ့ကြီးကသတိပေးထားပါရှင့
်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်ပြီးကနေဒါနိုင်ငံကဖိလစ်ပိုင်ဘက်ကရပ်တည်ခဲ့တဲ့လူရဲဟာတရုတ်ရဲ့အချုပ်ချာပိုင်ဆိုင်မှုကိုချိုးဖောက်ရရောက်တယ်ဆိုပြီးကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရကမနေ့ကပြောပါရတယ်။တောင်တရုတ်ပင်လယ်ပြင်ဟာနိုင်ငံအများပြားနဲ့သက်ဆိုင်တဲ့ဒေသဖြစ်ပါတယ်။ဒီဒေသဟာကနေဒါအမေရိကန်နဲ့တခြားနိုင်ငံတွေကပထဝီနိုင်ငံရေးအကျိုးမြတ်တွေအမဲလိုက်တန်းကစားစရာနေရာမဟုတ်ဘူးလို့တရုတ်တန်ယုံပြောခွင့်ရကမနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
တရုတ်နိုင်ငံချမှတ်ထားတဲ့ဒီအမျိုးသားလုံခြုံရေးဥပဒေအောက်မှာလူအများစိတ်ဝင်အစားဆုံးဒီရုံးတင်စစ်ဆေးတဲ့အမှုဖြစ်တဲ့အကျဉ်းချခံထားရသူဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားသူလည်းဖြစ် Apple Daily သတင်းစာတိုက်ကိုတည်ထောင်သူလည်းဖြစ်တဲ့ Jimmy Lai ပေါ်ဆွဲဆိုထားတဲ့အမှုကိုလာမယ့်တနင်္လာနေ့မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။အသက်86နှစ်အရွယ် Jimmy Lai ဟာ2020ခုနှစ်ကချမှတ်ခဲ့တဲ့ဒီအမျိုးသားလုံခြုံရေးဥပဒေချိုးဖောက်တယ်လို့ဆိုပြီးတော့အမှုသုံးမှုနဲ့တရားစွဲဆိုခံထားရပြီးအမှုတွေထဲမှာပြပအင်အားစုတွေနဲ့ပူးပေါင်းတန်းစီတဲ့ဆိုတဲ့အမှုလည်းပါပါတယ်။ပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံခဲ့ရရင်တော့ထောင်ဒဏ်တသက်ပြစ်ဒဏ်ချခံရနိုင်ပါတယ်။အမျိုးသားလုံခြုံရေးဥပဒေနဲ့ပတ်သက်လို့တရှိုးထောက်လန်းတာနဲ့ပြပအဖွဲ့အစည်းတွေကိုပေါက်ကြားမှုတွေဟန်တားရေးဆိုပြီးတော့ဟောင်ကောင်မှာလာမယ့်နှစ်နောက်ထပ်တင်းတင်းကြပ်ကြပ်ကင်တွယ်မဲ့ဥပဒေတွေပြဋ္ဌာန်းဖို့လည်းတရုတ်နဲ့ဟောင်ကောင်အနာဘယ်တွေကပြင်ဆင်နေတဲ့အချိန်မှာပဲအခုလိုမျိုးဂျင်မီလိုက်ကိုရုံးတင်စစ်ဆေးတာဖြစ်ပါတယ်။ဂျင်မီလိုက်ဟာဒီမိုကရေစီရေးထောက်ခံအားပေးတဲ့ Apple သတင်းစာတိုက်ကိုတီထောင်ခဲ့သူဖြစ်တယ်လို့တရုတ်သမ္မတရှီဂျင်းပင်အပါအဝင်ကွန်မြူနီကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်ပါတယ်။ Apple သတင်းစာတိုက်ငားရန်ချုပ်ဆိုချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်နဲ့6လချမှတ်ခံရပြီဖြစ်တဲ့ဂျင်မီလိုက်ကသူ့ကိုဆွဲဆိုထားတဲ့ဆွဲဆိုချက်တွေအားလုံးမှာတော့အပြစ်မရှိဘူးလို့ညှင်းဆန်ထားပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ15ရက်တောက်ကြနေညဘက်ဒီ VOA ထုတ်လင်းချက်တွေကို Washington မြို့ရွာကနေဓာတ်ရိုက်ဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို19253 kHz 15539 11803နဲ့9335တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။အရင်ဆုံးတော့ဒီမြန်မာနိုင်ငံကမြောက်ပိုင်းကတိုက်ပွဲတွေသတင်းကိုပြောပြချင်ပါတယ်ရှင်။စစ်တပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA အဖွဲ့ကြားမှဒီကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ခဲ့ပြီးတော့မြစ်ကြီးနားမြို့နယ်နဲ့ဝိုင်းမော်မြို့နယ်ကပြည်သူစစ်စခန်းနှစ်ခုကို KIA ကဒီကနေ့သိမ်းယူလိုက်ပါတယ်စစ်တပ်ဘက်ကလည်းလိုင်စာအနီးဝင်းကျင်တဲ့ဒီမိုင်းကြရန်ဘက်တွေကိုလေကြောင်းကနေတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်ရှမ်းမြောက်ဒေသဘက်မှာတော့ဒီစစ်ကောင်စီတပ်နဲ့တအားတပ်မတော် TNL ကြားမနေ့ကတိုက်ပွဲ600လောက်ဖြစ်ပွားခဲ့ပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ကချင်ပြည်နယ်အတွင်းမှာကာလအတန်ကြာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကဒီကနေ့မနေ့ပိုင်းမှာတော့မြစ်ကြီးနားမြို့နယ်ကတာလောကြီးနဲ့ဝိုင်းမော်မြို့နယ်ဘောစာဒီပြည်သူစစ်စခန်းနှစ်ခုကို KIA ကသိမ်းယူခဲ့ပါတယ်။အခုလိုပြည်သူစစ်စခန်းတွေသိမ်းယူခဲ့တာနဲ့စစ်ကောင်စီဘက်ကတုံ့ပြန်တိုက်ခိုက်ခဲ့တဲ့အခြေအနေကိုKIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီနေ့တိုက်ပွဲရှိတာကတော့ဘလောကြီးဘက်မှာတိုက်ပွဲရှိပါတယ်ခင်ဗျာ။ဘလောကြီးဘက်မှာကတော့ဒီတို့ဖြစ်နေပါတော့။ဒီဘက်ကနဲ့ဒီနေ့တိုက်ပွဲဖြစ်ပါတယ်။အဲဒီတလောကြီးနဲ့ငံကုန်ကြားကဟိုထိုင်နေဆိုတဲ့ဒီပြည်သူ့စခန်းကိုလည်းဝင်ကြည့်မယ်။ကျင့်တယ်ရှိပါတယ်ခင်ဗျာနိုင်စားပဲမာကဘာပေါ့မင်းကကြီးနဲ့တိုင်းပြတာတွေရရှိတယ်နောက်မက်ဆပ်ပါတို့နမ်ဆန်ယာဘက်ကတော့နေချောင်းနဲ့ဘုံချေးတာပေါ့နော်အဲ့ဒါလည်းရှိတယ်နောက်မိုင်းချာယာမှာလည်းပဲဘုံတာယုံယုံသူတို့ယုံယုံခန်းကနဲ့အဲမင်းကကြီးနဲ့လမ်းပြတာမကြောင်ရံဘက်မှာလည်းဒီချင်းတွေရှိပါတယ်ခင်ဗျာ
နမ်ဆန်ယာနဲ့မိုင်းဆပ်ပါဘက်ကိုလေကြောင်းကတိုက်ခိုက်ချိန်မှာအသက်60အရွယ်အမျိုးသားတအူထိခိုက်တာရှိကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာတော့မ မိုးမောက်မြို့နယ်ဒေါ်ဖုံးရံမြို့နယ်ကွဲမှာစစ်ကောင်စီစစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ကြောင်းဖော်ပြပေမဲ့ပုံမူကြီးနော်ဘူးကတော့စုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။ရှမ်းမြောက်ဒေသအတွင်းစစ်ကောင်စီတပ်နဲ့တအန်းတပ်မတော် TNLA အကြားမနေ့ကတိုက်ပွဲ6ချိန်လောက်ဖြစ်ပွားခဲ့ပြီးဒီကနေ့တော့တိုက်ပွဲသတင်းမရရှိသေးကြောင်း PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကပြောပါတယ်
။ဒီနေ့တိုက်ပွဲချိန်မီတော့ကိုထူချတာတော့မတွေ့ရသေးပါဘူး။မနေ့မှကိုကျမတို့တိုက်ပွဲဆောင်နေရတယ်ဆိုတော့ဒီနေ့တော့ကဲမနေ့တုန်းကဆိုရင်ဒီနမ်ခမ်ကစံတိကူရဲ့ဒီကျွန်တော်တက်လာမှာဒီနမ်ပန်မနက်တည်းကမတူလနာသင်္ချင်တာတရှိလို့ဆိုင်နေမြို့မှာကျတဲ့ဖိုင်တဆိုင်ရဲ့ပြန်မတော်မျိုးခလာရတဲ့30ရဲ့နောက်ထပ်တဲ့ကြောင့်မင်းလည်းခေါ်သေးရနေမှာလေဒီပေါ်
စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေဆွေးနွေးတာရှိပေမဲ့ TNLA ကတော့တစ်တုံညာနှစ်ကွန်စစ်စင်ရဲ့ရည်မှန်းချက်အတိုင်းဆက်လက်အကောင့်ထဲပေါ်နေတယ်လို့ပြောပါတယ်
။ဆွေးနွေးပွဲနဲ့တရားနဲ့တော့ဟိုအများနဲ့တက်ရောက်မှုမရှိဘူးနော်။အဲဒီမှာတို့သွားနေတာကဒီတစ်တုံညာနှစ်ကွန်ရဲ့ရည်မှန်းချက်အတိုင်းဒါသွားနေတာပါလို့
စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေဆွေးနွေးတာနဲ့ပတ်သက်လို့တော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။PNL ရဲ့သတင်းထုတ်ပြန်ချက်မှာတော့နန်ခမ်းစကန်တိတ်ကုန်တိုက်ပွဲမှာစစ်ကောင်စီကလေကြောင်းက18ကြိမ်ဘုံအလုံး100ကြော်ကျဲချခဲ့ပြီးလက်နက်ကြီးနဲ့23ကြိမ်ပစ်ခတ်ခဲ့ကြောင်းနဲ့မူဆယ်မြို့105မိုင်စကန်တိုက်ပွဲမှာတော့လေကြောင်းက73ကြိမ်အတွဲလိုက်ဒုံးကြီးနဲ့3ကြိမ်ပစ်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်ဒီရက်ပိုင်းနေ့အတွင်းမှာတော့ကိုကန့်ဒေသအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးကိုကန့်တပ်မတော် MNDAA ကသတင်းထုတ်ပြန်တာမရှိသလိုပြောရေးဆိုခွင့်ရှိသူကိုလည်းဆက်သွယ်လို့မရရှိခဲ့ပါဘူးစစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသမှာနန်ခမ်းနဲ့105မိုင်အကြားမှာ TNLA နဲ့ထိတွေ့မှုရှိကြောင်းသတင်းထုတ်ပြန်ပြီးအသေးစိတ်ဖော်ပြတာတော့မရှိပါဘူးခင်ဗျာ
အခုတစ်ဆက်တည်းဒီမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ကတိုက်ပွဲတွေသတင်းကိုလည်းဆက်ပါအောင်မရှင်စစ်ကောင်စီနဲ့ဒီရခိုင်တပ်မတော် AA အဖွဲ့သားမှဖြစ်နေတဲ့တိုက်ပွဲတွေအတွင်းမှာဒေသခံအရပ်သား400ကျော်ဖမ်းဆီးခံထားရတယ်လို့ AA ကသတင်းထုတ်ပြန်ပါတယ်အခုရက်ပိုင်းမှာကိုစစ်တွေပောက်တော့မြောက်ဦးစတဲ့မြို့နယ်တွေကရခိုင်ဒေသခံ50ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်တိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်တင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်တွင်စစ်ကောင်စီနှင့် AA ရခိုင်တပ်တော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းဒေသခံအရပ်သား400ကျော်ဖမ်းဆီးခံထားပြီးဒီအပိုင်းအတွင်းမှာပဲစစ်တွေပောက်တော့မြောက်ဦးစတဲ့မြို့နယ်တွေကဒေသခံ50ကျော်ကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့ AA ရခိုင်တပ်တော်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအပိုင်းအတွင်းဖမ်းဆီးခံရသူအများစုဟာစစ်တွေမြို့နယ်ကဖြစ်ပြီးမိသားစုစားဝတ်နေရေးအတွက်ကလဒန်မြစ်အတွင်းရုံးကန့်လှုပ်ရှားနေရတဲ့လက်လုံလက်စားလှေသမားတွေနဲ့ခီးတဲ့တွေဖြစ်ပါတယ်။ဖမ်းဆီးခံထားသူတွေတဲကတူဖြစ်တဲ့စစ်တွေမြို့နယ်ဆေယိုးကြကြေးရွာကလှေသမားရဲ့မိသားစုဝင်တူကတော့သူဟာစစ်တွေကလဒန်မြစ်အတွင်းမှာလှေအငှားလိုက်ရင်ဖမ်းဆီးခံရတာဖြစ်တယ်လို့ပြောပါတယ်
။ဒီလိုမျိုးစီမီတွေကလည်းဟာ300လေးရောက်လာတော့ပါဘို့။ဘာကြောင့်ဖြစ်တော့ဆိုကျွန်တော်အဲ့မှာကျွန်တော်အငှားသွင်းရင်အဲ့မှာဖင်တာ။ဒီတော့ဖင်ခင်လေးဆိုတော့လဲတပိုင်းကဖင်ခင်တာပေါ့။သူတို့ကြတော့ဒီမှာဟိုဟာမင်းနိုင်မှလို့ပြောတာပဲ။
နောက်ထပ်ဖမ်းဆီးခံသူစစ်တွေဒေသခံတူဦးရဲ့အမျိုးသမီးကတော့အပြင်ထွက်ပတ်ဆက်ရှာနေတဲ့သူ့ရဲ့အမျိုးသားအဖမ်းခံထားရတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ပြောပါတယ်
။ဒီမှာကကလေးကငယ်နေပြီ။ဒီမှာသမင်းကလေးနေမှာမစားဘူး။အရင်လိုပဲလောကမကြတော့ဘူးလား။ရာအခုဆိုရင်ကလေးတွေကမုံတုံးမှာဖစားနေနေမှာနာဖို့ဒီစားတယ်။ကလေးတွေကအိမ်မှာငိုအဖေမရှိလို့ဟာလူဟာသူတို့အမြဲဆုံးလေးရှိနေပြီ
လက်ရှိရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကတည်းကကုန်းလန်းရေလန်းအလုံးကိုစစ်ကောင်စီကပိတ်ထားတာကြောင့်ကုန်းစီစစ်စစ်မှုတွေရပ်ဆိုင်သွားပြီးဒေသတွင်းကုန်းစီရှာပါတာတွေနဲ့ဈေးအဆမတန်မြင့်တက်နေတာတွေကြောင့်ပြည်သူတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေကြရတာပါအထူးသဖြင့်တနေ့စာတနေ့ရှာပြီးစားနေရတဲ့နေစားအလုပ်သမားတွေအနေနဲ့ဒီလိုကာလမှာစားဝတ်နေရေးအတွက်အတော်ရုန်းကန်နေကြရတာဖြစ်ပါတယ်ဒါအပြင်စစ်ကောင်စီအနေနဲ့အခုလိုဖမ်းဆီးတာတွေမလုပ်သင့်သလိုဖမ်းဆီးထားသူတွေကိုလည်းအ мян ဆုံးပြန်လွတ်ပေးစေချင်တယ်လို့လက်ရှိစစ်တွေအမှတ်နှစ်ရဲစခန်းမှာဖမ်းဆီးခံထားသူတူရဲ့မိသားစုဝင်တူကပြောပါတယ်
။ပြောချင်တာကတော့ကျွန်တော်တို့ဒေသလုံးတရားစာဘဝတွေကအရှင်တို့တိုက်မပြေတော့ဘူးလေ။အ мян ဆုံးတော့လဲနေပါတယ်ဖွင့်ပြီးတော့တင်းနေစုချင်းချင်းရပေါ့။ Pensida Mure, but a long list, no, the Aloma de Azarabua, Malola Chenamle, Sena Tang Bugo, Era Mure Malovium.
Diginity type where they set type Pientani at your campinema, the Jobian type where Satin and Nigasabi, Sikonsi, Teskan, the Aliza Jogu, E. Yakanta Doga, Timba Tarelu, E. Bagatopian Tabare, Akulu, see ya Tina Nide, Sikonsi and Nine, Yakanjima Pidurigo, Udi Dakai Dare, Pansira Rene, Change out Darigo, Domian Losang Lara Pietelu, Yakan Y Lila don't do, Ludo Kuzele, how Upe Danga Bioware.
The Latuma Bono, a Tainterlo, a Pansayara in Yala, Puma Lemshu.
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားဒီကနေ့အထိပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ရှိနေသေးပါစစ်ကောင်စီအနေနဲ့ပြည်သူတွေအနေထိုင်နဲ့မြို့ပေါ်ကျေးရွာရက်ွက်တွေကိုမီးရှို့တာလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေအဆက်မပြတ်လှုပ်ဆောင်နေကြကြောင်းအရသာထိခိုက်ဒေဆုံးတာတွေရှိနေတယ်လို့တိုင်းနယ်ခြေတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့အေအေကသတင်းထ
တနင်္လာနေ့တိုင်းကဒီတဝဲဝက်သတင်းဌာနရဲ့ဗိတ်အခြေစိုက်သတင်းတောက်2ယောက်ဖမ်းဆီးခံထားရတာအခုဆိုရင်4ရက်ရှိသွားပါပြီ။ခုချိန်ဒီမိသားစုတွေနဲ့တွေ့ဆုံခွင့်မရသေးပါဘူး။သူတို့သတင်းရေးသားမှုကြောင့်ဖမ်းဆီးတာဆိုပြီးတော့ဒီဖမ်းဆီးသွားသူတွေကပြောပါတယ်။ဒီစစ်ကောင်စီလက်ထက်ဖမ်းဆီးခံရတဲ့အထက်သူတွေစုစုပေါင်းအခုဆိုရင်တော့62ယောက်ရှိသွားပြီဖြစ်တဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဆန်ကျော်ကတင်ပြပေးပါမယ်ရှင်
။တဝဲဝက်သတင်းဌာနကဘေးအခြေဆိုင်သတင်းတောက်ကိုအောင်ဆန်းဦးနဲ့ကိုမျိုးမြင့်ဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေသူတို့ရဲ့နေအိမ်ကိုရောက်လာပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒဝဲဝက်အက်ဒီတာချုပ်ကပြောပါတယ်
။17ရက်နေ့ည12နာရီလောက်ပေါ့လေ။တကောင်ချင်းတော့မှဒီကိုအောင်ဆန်းဦးအိမ်ကိုရဲစစ်တပ်နောက်စာရဖနောက်ရက်ကွက်အုပ်ချုပ်ရေးစသဖြင့်အဲ့ဒီအဖွဲ့စုံကလူတော်တော်များပါတယ်။ဒီမတက်လာပြီးတော့ဖုန်းတွေကွန်ပျူတာတွေတောင်းတယ်ပေါ့လေသတင်းရေးလို့ဖမ်းတယ်လို့လည်းပြောတယ်ပေါ့လေမိသားစုဝင်တွေဖုန်းတွေမှာယူသွားတယ်လို့သိရတယ်နောက်ကိုမျိုးမြင့်အိမ်ကတော့တည်စင်းစစ်ဆေးစရာရှိလို့ဆိုပြီးလာခေါ်သွားတယ်သူကတော့ကားသီးနဲ့ပဲလာတယ်လို့ပြောတယ
်သူတို့ကိုဖမ်းဆီးခေါ်ဆောင်သွားချိန်မှာသတင်းရေးသားလို့ဖမ်းဆီးတာဖြစ်တယ်လို့မိသားစုဝင်တွေကိုပြောခဲ့ပါတယ်သူတို့နှစ်ဦးကိုရဲစခန်းမှာချုပ်နှောင်ထားတယ်လို့သိရပေမဲ့ဒီဇင်ဘာလ15ရက်ဒီကနေ့အထိတော့မိသားစုဝင်တွေနဲ့တွေ့ခွင့်မရသေးပါဘူးကျင်းဝင်တဲ့အညီရေးသားဖော်ပြနေတဲ့သတင်းတောက်နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်အများဆုံးပြန်လည်ပေးဖို့ကိုလည်းဒဝဲဝက်အက်ဒီတာချုပ်ကပြောပါတယ်
။ရဲစခန်းကိုရောက်နေပြီလို့သိရတယ်။ဒါပေမဲ့မိသားစုတွေနဲ့တော့အခုချိန်ထိပေးမတွေ့သေးဘူး။တွားတွေ့လို့လည်းမရသေးဘူး။တကယ်တော့ဗျာသတင်းရေးတယ်ဆိုတာကကျွန်တော်တို့မှသတင်းစာကျင်းဝင်တယ်ရှိတယ်လေ။ကျွန်တော်တို့အားလုံးဒီသတင်းစာကျင်းဝင်တဲ့အညီလောက်ကြကန်ကြရေးကြတာဖြစ်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့သတင်းရေးတာဒီပြစ်မှုကျွလွန်တာမဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့ professional တွေကကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့အလုပ်ကိုကျွန်တော်တို့လုပ်ကြရတယ်။အဲ့တော့ဒီဟာကိုပြစ်မှုကျူးလွန်တယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဖမ်းဆီးရချုပ်နှောင်ရစစ်ဆေးရဒါမျိုးကိုလုပ်လို့မရဘူးလို့ကျွန်တော်ယုံကြည်တယ်။အဲ့ဒီအတွက်လည်းဒါမျိုးမလုပ်ဖို့အများဆုံးပြန်လှုပ်ပေးဖို့ကျွန်တော်ကပြောချင်ပါတယ်ဗျ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူအကျဉ်းချခံရတဲ့အထက်မှာပြည်တွင်းကသတင်းသမားအများအပြားအပြင်နိုင်ငံရခြားကသတင်းသမားတွေလည်းပါဝင်နေတာပါ။အခုအချိန်ထိဆိုဖမ်းဆီးချုပ်နှောင်ခံထားရစေသတင်းသမားကစုစုပေါင်း62ဦးရှိနေပြီးဒါဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP တာဝန်ရှိသူတဦးကပြောပါတယ
်အခုလောလောဆယ်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာတော့ဒီသတင်းတော်နှစ်ယောက်ဖမ်းတာနောက်ဆုံးအဲ့ဒီအချိန်မှာလေဒီသတင်းတွေလက်ရှိအကျဉ်းတော်ထဲမှာဖမ်းဆီးခံထားတဲ့သတင်းတော်59ယောက်ရှိတယ်ဒါကဘာလို့ပြနေလဲဆိုတော့အကြံဖက်ဆေးအုပ်စုကအာဏာစပြီးလူတဲ့အချိန်တည်းကဒီမတရားအာဏာလူတာလေ။ဘာဥပဒေနဲ့မှညီတာမျိုးမဟုတ်ဘူးပေါ့နော်။အခုချိန်ကြီးလဲသူတို့တနိုင်ငံလုံးတိုက်တာနဲ့ပဲနေရာကမှသူတို့ကောင်းကောင်းမဟုတ်ဆုံးနေတယ်မရှိသေးဘူးပေါ့။ဒါပေမဲ့သူတို့ကတော့ဒီဖမ်းလို့ရတဲ့အချိန်မှာတော့ဒီမတရားဖမ်းတာတွေကတော့ရှိတာပေါ့။တတင်းတော်တွေကိုဖမ်းနေဆိုတဲ့ကိစ္စကတော့ဒါဒီလွတ်လပ်စွာတင်းရေးတာထုတ်ဝင်လွတ်လပ်စွာပြောဆိုခွင့်ဒါတွေကိုထပ်ပြီးတော့ချိုးဖောက်လိုက်တာဖြစ်တယ်ပေါ့နော်။
သတင်းသမား123ဦးကတော့ဖမ်းဆီးချုပ်နှောင်ခံရပြီးမှပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကစပြီးသတင်းသမားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်ကတောက်လျှောက်ရှိနေတာဖြစ်ပြီးထောင်ထဲမှာညှဉ်းပန်းနှိပ်စက်မှုခံကြရသလို ထောင်တန်းပြစ်ဒဏ်တွေလည်းချမှတ်ခံနေကြရတာပါပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့မြန်မာနိုင်ငံသတင်းဌာနကဓာတ်ပုံသတင်းတောက်တူကိုထောင်တန်းအနည်း20ချမှတ်ခဲ့တာဖြစ်ပြီးဒါဟာအာဏာသိမ်းပြီးနောက်မှာသတင်းတောက်တူကိုအများဆုံးပြစ်ဒဏ်ချမှတ်တာလည်းဖြစ်ပါတယ်သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်အတွင်းမြန်မာနိုင်ငံဟာတရုတ်နဲ့အီရန်နိုင်ငံပြီးရင်ကမ္ဘာတဝန်းသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်တင်ပြခဲ့တာပါရှင်အစောပိုင်းတုန်းကကိုဆန်ကျော်လို့မှားရင်ပြောမိတာကိုတောင်းပန်ပါတယ်အခုတခါတော့ဒီချမ်းပြည်မြောက်ပိုင်းမှာပိတ်မိနေတဲ့ထိုင်းတရားကျော်ကိုဒီထိုင်းလက်ကိုပြန်ပြီးလွှဲပေးတဲ့သတင်းကိုပြောပြပါအောင်မယ်မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုကန့်ဒေသတိုက်ပွဲတွေကြားမှာပိတ်မိခဲ့တဲ့ထိုင်းနိုင်ငံသား111ယောက်ကိုဒီကနေ့ဒီဇင်ဘာ15ရက်နေ့မနက်မှာထိုင်းဘက်ကိုပြန်ပြီးတော့ပို့ပေးခဲ့ပါတယ်။တာချီလိတ်မဲဆိုင်နယ်စပ်တရားကနေပြီးတော့ထိုင်းနိုင်ငံဘက်ကိုမြန်မာဘက်ကပြန်ပို့ပေးခဲ့တာပါ။ထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသစစ်ပွဲတွေအတွင်ပိတ်မိနေတဲ့ထိုင်းနိုင်ငံသား111ဦးကိုထိုင်းနယ်ခြားကော်မတီ TBC တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးမြန်မာအာဏာပိုင်တွေကလွှဲပြောင်းပေးခဲ့ပါတယ်။အခုပြန်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသားတရားကျော်ဟာလောက်ကင်ကအွန်လိုင်းလိမ်လည်ခိုင်းနေမှာအတင်းအကျပ်ခိုင်းစေခံနေရသူတွေလို့လည်းဆိုပါတယ်။သူတို့ကိုမြန်မာထိုင်းအာဏာပိုင်တွေကလောက်ကင်ကနေတိုင်းတုံအဲ့ဒီကနေတဆင့်ခရီးသည်တင်ဗတ်စကားတွေနဲ့တာချီလိတ်ကိုခေါ်ဆောင်လာတာဖြစ်ပါတယ်။တာချီလိတ်ကနေမဲဆိုင်ကိုပို့ပေးခဲ့တာဖြစ်ပြီးသူတို့ကိုထိုင်းမြန်မာနယ်ကြားကော်မတီဥက္ကဋ္ဌဘုံမူနတ်တီတင်ဆင်ဥဆောင်ပြီးလက်ခံခဲ့ပါတယ်။ပြန်လွှဲပြောင်းပေးခဲ့တဲ့ထိုင်း111ဦးကိုသူနဲ့အတူမဲဆိုင်မျိုးကအာဏာပိုင်တွေကလက်ခံခဲ့တာဖြစ်ပြီးသူတို့အတွက်လိုအပ်တဲ့စစ်ဆေးမှုတွေဆက်လက်လှုပ်ဆောင်ဖို့အတွက်မဲဆိုင်အုပ်ချုပ်ရေးယုံအဆောက်အဦစီကိုခေါ်ဆောင်သွားခဲ့တာပါ။ဒီကနေ့ပြန်လည်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသား111ဦးထဲမှာအမျိုးသမီး38ဦးနဲ့အမျိုးသား84ဦးပါဝင်ပြီးအဲ့ဒီထဲကတဲ့ဦးဟာထိုင်းအစိုးရကဖမ်းဝရမ်းထုတ်ထားတဲ့မှုကင်းကျူးလွန်ထားသူတွေပါဝင်ကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ကျန်သူတွေကတော့အွန်လိုင်းလိမ်လည်ခိုင်းတွေကနေတလကိုပုံမှန်လစာဘတ်နှစ်တောင်းရမယ်ဆိုပြီးပုံစံမျိုးစုံနဲ့စီယုံခေါ်ယူပြီးအွန်လိုင်းလိမ်လည်ခိုင်းကောစင်တာတွေမှာလုတ်ကင်နေရသူတွေလို့လည်းသိရပါတယ်။အခုလိုမျိုးပြန်လည်ကယ်တင်ခေါ်ယူနိုင်ခဲ့တဲ့ထိုင်းနိုင်ငံသား111ဦးအရေးနဲ့ပတ်သက်ပြီးထိုင်းနိုင်ငံဂျာယီဌာနကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီကနေ့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံဂျာယီဌာနကပြောရေးဆိုခွင့်ရှိသူမစ်ကန်ချနာပန္တရာချောင်ကအခုလိုမျိုးပြောဆိုသွားပါတယ်
ไปเป็นต้นเนี่ยนะคะก็กระทรวงร่วมกับสถานเอกอัครราชทูตณกรุงย่างกุ้งและหน่วยงานที่เกี่ยวข้องนะคะได้ให้ความช่วยเหลืออพยพคนไทยแล้วก็ผู้ที่ไม่มีสถานะทางทะเบียนนะคะออกจากเมืองเล้าไก่และเมืองอื่นๆในทางตอนเหนือของเมียนมากับประเทศไทยแล้วนะคะ
အခုလိုမျိုးလောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်တင်ဖို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံကတာဝန်ရှိသူတွေအနေနဲ့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးခဲ့ရပါတယ်။လောက်ကင်ဒေသမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေအလုပ်လုပ်တဲ့နေရာတွေကလုပ်ငန်းရှင်တွေနဲ့ညှိနှိုင်းပြီးခေါ်ထုတ်လာနိုင်ခဲ့တာဖြစ်ကြောင်းပြောဆိုသွားခဲ့တာပါ။မြန်မာဘက်ကအာဏာပိုင်တွေကိုကိုးစားပြုပြီးလာရောက်လဲပြောင်းပေးခဲ့တဲ့ဗိုလ်မှူးကြီးစိုးဝင်းကလည်းအခုလိုပြောဆိုသွားပါတယ်။
ထိုင်းနိုင်ငံသားတွေကိုမြန်မာတပ်မတော်နဲ့ထိုင်းတပ်မတော်ကအဲဒီနေ့ကိုဖြည့်ချင်လို့ငါပြောတဲ့ဒီကောင်းပြနိုင်ခဲ့ပါလား။အဲ့ဒီတော့လေ။အောင်ပါ။အဲ့ဒီမြန်မာအကြည့်ကြီးကြီးသွားနဲ့။အခုညကျွန်တော်ဒီလိုဒုက္ခသွားနိုင်တယ်လို့ကျွန်တော်ပြီးသွား
။အခုဆိုရင်လောက်ကင်ဘက်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကိုကယ်ထုတ်နိုင်ခဲ့တာဟာဒီကနေ့ရောက်ရှိလာသူတွေတဲ့ပါဆိုရင်ထိုင်းနိုင်ငံသားစုစုပေါင်း925ဦးရှိပြီဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံသားရေးဌာနက
VOA သတင်းတောက်မအေးမှာပါရှင် VOA သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါရှင် VOA ကခုလိုမျိုးဒီရုပ်သံနဲ့တင်ဆက်ပေးနေတဲ့သတင်းတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်ဒီမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီအချိန်မရွေးပြန်ပြီးတော့နှာဆင်ကြည့်နိုင်ပါတယ်ရှင်တောက်ကြနေညာဘက်ဒုတိယပိုင်းထုတ်လွှင့်ချက်တွေကြာရင်တော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွေသိပ္ပံနဲ့နည်းပညာအပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရအောင်မှာဖြစ်ပါရဲ့ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။
VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်ပြည်ရေးသတင်းနဲ့ပြည်ရေးတက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာပါရှင်ဒီဇင်ဘာလ15ရက်တောက်ကြနေ့ညပဲ VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့ဒီတောက်ကြနေ့ညတိုင်းမှာထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေကိုကြည့်ရှုနားဆင်ရပါမယ်ကဘာကြီးပူနွေးစီတဲ့ဒီဖက်လုံးအိမ်တန်းငွေတွေထဲမှာမိသိန်းတန်းငွေအန်ဒီရဲ့ဘလောက်ကြီးနေတယ်လဲဆိုတာသိပ္ပံနဲ့နည်းပညာမှသိရမှာဖြစ်တယ်လို့ Christmas တစ်ပင်ကိုအမိုင်းနဲ့လဲလဲယူနိုင်တဲ့အစီအစဉ်ကိုလည်းတုဒ္ဒဆောင်နဲ့ American တခွင်ကြရေးနားဆင်ရမှာပါအခုအရင်ဆုံးတော့မြို့သမီးကဏ္ဍကိုလှည့်ပေးပါမယ်ရှင်ကမ္ဘာအဆင့်မီဘောလုံးပြိုင်ပွဲတွေမှာအကဲဖြတ်ဒိုင်ကောင်းတယောက်ဖြစ်ဖို့အတွက်ကိုမိခင်နိုင်ငံနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ပံ့ပိုးကူညီမှုအင်မတန်အရေးကြီးတယ်လို့ဒီ FIFA ဘောလုံးအဖွဲ့ချုပ်ဒိုင်တယောက်လုတ်ခဲ့ဘူးတဲ့ဒေါ်ကော့ချာကပြောပါတယ် FIFA မှာမြန်မာနိုင်ငံကပထမဆုံးအမျိုးသမီးဒိုင်အဖြစ်တာဝန်ထမ်းခဲ့ဘူးတဲ့ဒေါ်ကော့ချာကိုတွေးဆမေးမြန်းထားတဲ့မတ်ခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာဒုတိယပိုင်းအဖြစ်နဲ့ဆက်ပြီးတော့တင်ပြပေးပါမယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
နောက်ပိုင်းမှာဟိုကတော့ဒီထိုင်အဖြစ်တရားတိုင်းပြောင်းနေနေတော့ဆက်ပြီးတော့ပါနေတာမဟုတ်ပေမဲ့တခြားဒီအားကစားနဲ့ပတ်သက်တဲ့ကိစ္စတွေမှာပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့လုပ်နေတာမျိုးရှိလဲရှင်။
ဒီပြည်ပပြိုင်ပွဲတွေနားတယ်ဆိုပေမဲ့လည်းပြည်ရွေးပွဲပြိုင်ပွဲတွေမှာလိုအပ်တဲ့နေရာမှာတော့ဆက်ပြီးမှလောက်ဆောင်နေရတာပေါ့เนาะအဲနောက်ပိုင်းမှာဒီ instructor တင်တန်းကိုပွားပြီးတင်တန်းတက်ရတယ်တင်တန်းနေ့စဉ်တက်ရတယ
်
အဲနေ့စဉ်တက်ပြီးတဲ့နောက်ပိုင်းမှာပြည်တွင်းမှာပဲဒီတိုင်းလူကြီးတွေနဲ့ပေါ့เนาะတိုင်းဒီပြိုင်ပွဲကြီးကျင်းပတဲ့အခါမှာဒီတိုင်းလူကြီးတွေရဲ့ကျမတို့လူကိုလူလုတ်ခဲ့တဲ့တိုင်းလူကြီးတွေရဲ့အမှားအမှန်လိုအပ်ချက်တီးပေါ့เนาะလူဓာတ်ဒီနောက်ပြီးဟိုလူအပ်ချက်နဲ့မာတာမှန်တာတွေကိုကိုကပြန်ပြီးမှသူတို့ကိုကြည့်ပြီးမှသူတို့ပြန်ပြီးမှဘောဗိညာဉ်မှာလိုအပ်နေတယ်ဗိညာဉ်မှာတော့နင်ဘာလိုနေတယ်ဆိုတော့သူတို့လိုအပ်ချက်ကိုကိုကပြန်ပြီးမှသူတို့ကိုပြန်ပြီးဆက်ဖို့လိုပါတာမျိုးတွေပေါ့နော်အဲ့ဒီတိုင်ချစ်ချက်ဆိုတဲ့အလုပ်ကိုဆက်ပြီးလုပ်နေရတာပေါ့နော
်ဆက်ပြီးပေါ့ဆက်ပြီးပေါ့ဘာလို့ကောင်းတဲ့နေရာပေါ့
ဘယ်လိုနေရာမှာဆိုရင်နင် speed ဘယ်လိုများမှာဆိုရင်လိုနေပါတယ်ပေါ့နော်အဲเนี่ยฟอร์มมันผิดติเนี่ยมาสู้ฟอร์มไปไล่เองแหละไอ้อะก็ฟอร์มไม่ถูกสุดาမျိုးเลดีป่ะเนาะกูหน้าเลยติตะหลอกเลยเนี่ยตรุกูเปลี่ยนไปมาอาจารย์ไปย่าป่ะเนาะ
โอเคสรุปญาติญาติมาดิตะแกสรุปရှင်ไอ้โหดีโห FIFA อภเผยมาด่ายุคขึ้นย่าได้อายุตะมีสรุปละช่วยอยู่ย่าได้ขึ้นมาได้เสียยอดตามไม่ชื่อขึ้นเนี่ย
ไม่ใช่ป่ะโอเค
อ
ะพี่พี่สายาด่ายุคจี้สรุปอะคุลอๆเสียอ่ะดอกวินเลด่ายุคจี้กะတင်းတင်းအရှိမဲနောက်တယောက်ကစင်မာဦးဆိုတဲ့ကလေးလေးပေါ့เนาะအခု referee မှာတော့ကွင်းနေတိုင်းလူကြီးမှာ၄ယောက်ရှိတယ် assistant 3ယောက်ရှိတယ် gay brown ရှိမဲဝင်းဝါထွင်းရှိမဲနောက်တယောက်ကအခုဒီနေ့မှအဲစပီးအတိတ် FIFA ခန်းတာပေါ့เนาะကလေးလေးအဲကြွက်ဖြူလို့ကျွန်အဒီတို့ကခေါ်တယ်ဒီနေ့ထဲမှာအပြည့်ခဲ့တဲ့နေ့ထဲမှာအတိတ်ပြန်ဖြစ်တာဒီတိတာဦးဟောစင်မာဦးနဲ့ဒီကြိတ်ဖြူပေါ့ဟု
တ်ကဲ့ဒါဆိုရင်တကယ်တမ်း9ယောက်လောက်ပဲရှိရဆွဲပါတော့ဒီမှာတိုင်းငယ်လုံးနေတဲ့ FIFA မှာ
FIFA တိုင်းအနေနဲ့ဟုတ်ကဲ့
တမ်းပူတဲ့သူကအဲ့လောက်ပဲရှိတယ်
ဟုတ်ကဲ့
အဲ့ထဲမှာမှာဒေါက်တာချာရတာပထမအဆုံးမျိုးတနည်းပေါ့ခုံယူစရာပေါ့ဒါသမိုင်းလေနော်
ဟုတ်ကဲ့ပါနောက်အတူတူဖြစ်တာတော့တင်းတင်းညို့စားလည်းရှိသေးတယ်လေအရှိမကိုကြီးစန်းဆိုတာလည်း FIFA တိုင်းလူကြီးတယောက်ဖြစ်ခဲ့ဘူးတယ်
ဟုတ်ကဲ့ဒါပေမဲ
့အမျိုးသမီးထဲမှာအမျိုးသမီးထဲပါစန်းစန်းမြင့်ဆိုတာရှိသေးတယ
်
အန်ဒီဖြစ်အန်ဒီတိုင်လူကြီးဖြစ်ပြီးမှသူကဖြစ်တယ်ဒါပေမဲ့သူကအစိုးကြီးပဲပြန်အနားယူသွားတယ်ဟုတ်က
ဲ့ဟုတ်ကဲ့ဒါပေမဲ့အမျိုးသမီးထဲမှာဆိုရင်တော့ကိုကတော့ပထမဆုံးလို့ပြောရမှာပေါ့
အဲ့လိုပြောလို့တော့ရတာပေါ့ဟုတ
်ကဲ
့အဲ့လိုရတာပေါ့အဲ
့တော့အခုအချိန်မှာရောအဲ့လိုအမျိုးသမီးတိုင်းနေအချက်ညာလူချင်းတဲ့သူတွေလည်းရှိနိုင်တယ်အမျိုးသမီးတိုင်းဖြစ်ချင်တဲ့သူတွေဝါသနာပိုင်းတွေရှိနိုင်မယ်သူတို့ရေဆိုလို့ရှိရင်ဘလို့ပြင်ဆင်မှုတွေလိုအပ်တယ်ဘလို့စိတ်ခွန်အားရှိရမယ်စသဖြင့်ဘာတွေအကြံပြုဘာတွေပြောနိုင်လဲသူတို့အတွက်
အဲ့ဒါတော့သူတို့လေကိုကဒီတိုင်ကြည့်ကြလုံနေရင်းနဲ့နေ့စဉ်နဲ့အမြကျမတို့ကဒီကိုတိုင်တယောက်ရဲ့လိုအပ်ချက် fitness ကောင်းဖို့အတွက်အမြဲတမ်းမနက်တိုင်း training လုပ်ရတယ်အဲ့ဒီနေရာမှာလိုအပ်ချက်တွေသူတို့ကိုအမြဲတမ်းပြောတယ်ဘယ်နေရာမှာဘယ်လိုကြိုးစားရမလဲ FIFA တိုင်တယောက်ဖြစ်တယ်ဆိုတော့လွယ်လွယ်နဲ့တော့မဖြစ်ဘူးလေကျန်ခိုင်ရအစ English ကောင်းရမယ် IT ကောင်းရမယ်ဒါတွေကိုအမြဲတမ်းမပြတ်တမ်းတေချာကကနနနားလေအောင်လေ့ကျင့်ပြီးမှကြိုးစားနေရမယ်ဆိုတာကတော့အမြဲတမ်းသူတို့ကိုပြောရတယ်ပြည်တဲ့နေရာမှာဆိုရင်လေပြည်ရည်နေတာမျိုးမဖြစ်ရလုံပေါ့နော်သူတို့ကိုကိုဘလို့ပုံစံမျိုးနဲ့ဘလို့စံချိန်မျိုးနဲ့ကိုပြေးခဲ့တယ်ဒါကြောင့်မို့လို့ဒီအဆင့်ရောက်လာနိုင်တယ်ဆိုတဲ့ဟာလေးကိုတော့သူတို့အားပေးစကားပြောရတယ
်ကိုဒီနိုင်ငံတစ်ခုအနေနဲ့ရောဒီလိုကမ္ဘာပွဲတွေမှာနိုင်ငံပွဲတွေမှာတွားပြီးတော့အခုလိုလုပ်နိုင်ဖို့အတွက်
နိုင်ငံတစ်ခုအနေနဲ့တော့ဘာတွေပံ့ပိုးပေးတဲ့လဲရှင့်ပံ့ပိုးပေးတဲ့ဆိုတာကတော့ပံ့ပိုးမှုကတော့အများကြီးလိုအပ်တာပေါ့နော်ပံ့ပိုးရတချို့ဆိုလို့ရှိရင်အန်တီတုံးတုံးကဆိုရင်ကွန်ပျူတာလိုတယ်ဒါပေမဲ့ကိုကမတတ်နိုင်တဲ့အခါကျတော့ကွန်ပျူတာဝေဖို့အတွက်ကိုမှစုရတဲ့ငွေကြောင့်မို့လို့ကိုကချက်ချင်းကြီးဒီပညာကိုမတင်နိုင်ဘူးကွာပထမတော့သူများဆိုင်ဒီကွန်ပျူတာတင်တဲ့เจ้าหนีมาอะยังตั้วไปตีนยะเลยไก่ปงไก่นี้ดิบ่เนาะอะไรမျိုးดิจูซ่ายะเลยนอกไปอังกฤษสาเนี่ยปะติงอังกฤษสาโตินั้นโหกูตัดไหนตะลอกบ่เนาะชาจั่นปีมาตินั้นนี่กูรอกูอ่ะตัดท้ายะเลยฟิตเนสเนี่ยปะติงเลยมั่นๆอเมรันกูเยจั่งไข่หมอก้าวหมุนเนมาตาลินดีตรุอ่ะบะผิดโหลแล้วสู้โหနိုင်ငံยောက်ตั้วโหลกูနိုင်ငံမလေးချင်းမမဖြစ်ဘူးဆိုလို့ရှင်ဟိုမှာသူတို့တတ်မှတ်ထားတဲ့စံချင်းကိုကိုမပြေးနိုင်လို့ရှင် go home ဘာမှမပြောဘူးသူတို့ကတခါတည်းအိမ်ပြန်လာရမယ်ကိုခံလာရတဲ့ကိုရဲ့လေရင်စိလေကိုကပြန်ပြီးပေးရတဲ့အဲ့ဒီနေရာမှာအဲ့တော့ဒီလိုမျိုးကိုကကြံ့ခိုင်ရဲကိုပထမဥစားပေးကတော့ကြံ့ခိုင်ရဲနောက်ပိုင်းကတော့ဒီစာနဲ့ပတ်သက်တာတွေအရေးကြီးလာတာပေါ့နော်ပထမအုပ်ဆုံးကတော့ကြံ့ခိုင်ရဲ့အရင်စစ်ပြီးမှမအောင်ဘူးဆိုတာနဲ့ချက်ချင်းအိမ်ပြန်ရတာလေနော်ကြံ့ခိုင်ရဲ့အရေးကြီးတယ်ပြီးတော့ဒီစာအင်္ဂလိပ်စာအတိတ်ကအင်္ဂလိပ်စာအဲဒီဥပဒေနဲ့ပတ်သက်တဲ့အပိုင်းမှာတင်ကြားရတဲ့အခါမှာဒီ screen ပေါ်မှာအနေအထားတွေပေါ့နော်တိုင်းတွေရဲ့အနေအထားကစားသမားတွေရဲ့အနေအထားကိုကြည့်ပြီးမှကိုကစာဟိုလေလာရတာဆိုတော့ IT မတက်လို့လည်းမရအောင်အဲ့တော့ IT ကိုလည်းအများကြီးတိုင်တိောက်အနေနဲ့တော့ဒါတွေအရင်ကြီးလိုအပ်ပါတယ်လို့နော
်ဆိုတော့အဲ့ဒါတွေရဖို့အတွက်အဲ့လိုပြင်ဆင်မှုတွေမှာကိုယ့်ဘက်ကကောင်းကောင်းပြင်နိုင်ဖို့အတွက်ကိုယ့်နိုင်ငံတွင်းမှာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတစ်ခုအနေနဲ့ပံ့ပိုးမှုတွေညမှာဒီမှတ်တမ်းအရေးကြီးမယ်လို့ထင်ပါတယ
်ဟုတ်ကဲ့အရေးကြီးတာပေါ့နော်ဒါပေမဲ့အန်ဂျီတို့ဟိုခင်မအခုထိပါပဲကလေးတွေကတော့ကိုယ့်ရဲ့မိဘတွေတတ်နိုင်မိဘတွေကပေးတယ်ကိုကကိုကိုလှစာလေးနဲ့ကိုဒီတိုင်ဖြစ်အောင်ကိုကကိုစ조사ရတာပေါ့နော်စ조사ရတာတခုတော့ကျေးဇူးတင်ပါတယ်ဘောလုံးအဖွဲ့ချုပ်ကိုဘာကိုကျေးဇူးတင်လဲဆိုဟိုကနေ FIFA ကနေခေါ်လို့ရှိရင်သူတို့ကခွင့်ပြုပေးမှာကိုသွားမှာလေအဲ့ဒီတခုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ
်ကျန်တာအများ
ကြီးကျန်တာကတော့ကိုတို့ကိုချုံပေါ့နော်အဆအဆအရာရာအားလုံးကကိုတို့ကိုချင်းမကြိုးစားလို့မရပါဘူး
။သူများတွေထပ်ပို့ပြီးတော့ကြိုးစားရတယ်လို့ပြောလို့ရတာပေါ့။သူများနိုင်ငံတွေကပံ့ပိုးမှုရှိတဲ့နိုင်ငံတွေနဲ့ဆိုင်ရင်ကိုယ်နိုင်ငံကအဲ့လိုပံ့ပိုးမှုအားနေတဲ့အခါကျတော့သူများနိုင်ငံတွေကဒိုင်းတွေထပ်ပို့ပြီးတော့ကြိုးစားရမယ်ထင်တယ်
။အဲ့ဒါတော့ဟုတ်တယ်။သူများနိုင်ငံဆိုလို့ရှိရင်လေအဲဒီ UTR မှာရှိတဲ့အဲတငီချင်းတယောက်ဆိုလို့ရှိရင်လေအရင်တော့ဆိုအင်္ဂလိပ်စာဆိုလို့ရှိရင်လေ UIU နဲ့ me နဲ့ဆိုတာတော့မှသူမပြောတတ်ဘူး။နောက်ပိုင်းမှာပါဖြစ်လဲဆိုသူတို့ရဲ့အဲတိုင်ကော်မတီကနေပံ့ပိုးတာလဲပါမှာပေါ့နော်သူစူးစမ်းတာလဲပါမှာပါအဲ့လိုမျိုးစူးစမ်းတာ supporting ကြီးများလာတဲ့အခါမှာတနေ့နေ့အတွင်းမှာလဲ fluently သူစကားပြောသွားတယ်အခုတော့ဆိုရင်လဲ FIFA မှာလေသူကလေတာဝန်ထမ်းဆောင်ခွင့်သူရသွားတာပေါ့အဲ့ဒီမှာဒီလူတိုင်လူကြီးလို့ပြီးမှာလဲဒီတို့မြန်မာနိုင်ငံကတိုင်လူကြီးတွေလဲပေါ့နော်သူ့လိုကပတ်အစင်တာဝန်ထမ်းဆောင်ရတဲ့အခွင့်ကိုဘလုံးအားကစားနေနေရနိုင်တယ်ပေါ့နော်ဒီတိုင်လုတ်ချင်းအပြင်ရနိုင်တယ်ဆိုတာကိုလည်းသိစေချင်တယ်နော်ဟုတ်က
ဲ့အဲ့တော့ခုလုတ်ခဲ့တဲ့တက်တန်ဆယ်နှစ် ဝင်ချင်ပေါ့နော်အဲ့အတွင်းမှာရောဟိုထမ်းဆောင်ခဲ့တဲ့အပေါ်မှာရှင်းတဲ့အားရမှုအေးရှိခဲ့လားဘယ်လိုမျိုးခံစားရလဲ
ကိုစူးစားခဲ့တယ်လို့တော့အစွမ်းကုန်စူးစားခဲ့တဲ့အတွက်ကြောင့်ဘို့အစစ်ကျဉ်ညတ်မှုရှိသလားဆိုတာပြောမယ်ဆိုရင်ခုနကဟိုဝေါ်ကပ်ပွဲကြီးကိုလွတ်သွားတာတော့ရင်ထဲမှာတော့နော်ရှိတယ်ဟိုမကျေနပ်တာတော့မဟုတ်ဘူးအော်ငါဒီပွဲတာသွားလိုက်ရရင်ဆိုရဲဘို့တမိုင်းတစ်ခုကြံခဲ့တာဘို့နော
်
အခုအရေးကြီးဒါကိုလွတ်ခဲ့တဲ့တမိုင်းတစ်ထစ်ကတော့ကိုမရောက်ခဲ့ဘူးပေါ့နော်အဲတခုပါပဲအဲ့ဒီတခုပဲနောင်တရတာရှိတယ်။ဇာနာတွေကတော့ဟိုနောင်တရတာတမျိုးရှိပါဘူး။ကျေနပ်တယ်ကွာ။ဒုက္ခ
တာပြည့်ရတဲ့အခုလိုအချိန်ပေးပြီးတော့ဖြေစားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။အန်တီကလည်းအန်တီရဲ့ဘဝအတွေ့အကြုံပေါ့နော်ဒီပေါ်လုံးနဲ့ပတ်သက်တဲ့ကိုရဲ့လှုပ်ဆောင်ခဲ့တဲ့လုပ်ငန်းအတွက်ဒီလိုမျိုးဝယ်မြခွင့်ရတဲ့အတွက်ကြောင့်တမီးတို့လည်းအများကြီးကျေးဇူးတင်ပါတယ်
ပါခင်ပြည့်ထွေးစီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍပါရှင်ခရစ်စမတ်သစ်ပင်ကိုအလှဆင်ကြတဲ့ဒီကာလမှာဒီခရစ်စမတ်သစ်ပင်ကိုအမိုက်နဲ့လဲပေးနေတဲ့အစီအစဉ်အမေရိကန်မှာရှိပါတယ်လူငယ်တွေကြားလူမှုကွန်ရက်တွေကြောင့်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးထိခိုက်တယ်ဆိုပြီးဆွဆွဲချက်နဲ့ဆွဆွဲခံရတဲ့နည်းပညာလုပ်ငန်းတွေဘက်ကဘယ်လိုခြေပနေတယ်လဲဆိုတာတွေကိုကိုအောင်ကသုတဆောင်လေအမေရိကန်တခွေအစီအစဉ်မှာစူးစီးတင်ပြထားပါရှင်
Active Recycling Company ကနေ Christmas တစ်ပင်နဲ့အမိုက်လဲလှယ်ပေးနေတာပါ My
daughter has a ကျွန်မသမီးမနှလုံးမျိုးကရှိပါတယ်။သူက Christmas တစ်ပင်ကိုလိုချင်နေတာပါ။ဒီနှစ်အတွက် Christmas တစ်ပင်လဲပတ်စံမရှိလို့မဝယ်ရသေးတဲ့အချိန်မှာဒီ season နဲ့ပတ်သက်ပြီးတော့ Facebook မှာတွေ့ရနေသူ့ကိုမေးပြီးတော့သူကလည်းသွားချင်တယ်ဆိုတာနဲ့လာခဲ့ကြတာပါ
။နှစ်စဉ်နှစ်တိုင်းဆိုသလိုစွန့်ပစ်အမိုက်တွေနဲ့ Christmas တစ်ပင်လာရောက်လဲလှယ်ကြဖို့Active Recycling Company ကတိုက်တွန်းပါတယ်ဒီစိတ်ကူးကိုအကောင့်ထဲပေါ်သူကတော့
This is my 8th year of giving away
Christmas တစ်ပင်တစ်ထောင်မှရောင်းပေးအခုလိုလူတန်းလဲလဲပေးလာတာရှင်းနေရှိပါဘူး Christmas တစ်ပင်လိုချင်ရင်ကိုယ့်အိမ်ကစွန့်ပစ်ချင်တဲ့အမိုက်တွေယူလာရုံမှာ
အလဲရဲ့ယာတိရောက်ပြီဆိုတာနဲ့ Christmas အတွက်အိမ်တိုင်းမှာပြင်ဆင်ကြပါတယ်ဒါလို့အလဆင်နိုင်အောင် Christmas တစ်ပင်တွေလူတန်းပေးတဲ့တစ်ချိန်တည်းမှာအမိုက်တွေလည်းရှင်းလင်းပြီးသားဖြစ်သွားအောင်ပါ
I feel joy every time I got to do this, you know, cuz
ခုလိုချင်းရောက်တိုင်းလူတန်းပေးရတာပြောစရာပါအထူးသဖြင့်အခုလိုချင်းမှာတချို့ကအခက်ခဲအတော်လေးကြုံနေကြရပြီးခရစ်စမတ်သစ်ပင်တောင်မဝယ်နိုင်ကြသူတွေအတွက်စီစဉ်ပေးရတာပါကိုယ့်အိမ်ဒီမှာခရစ်စမတ်သစ်ပင်အလှဆင်ပြီးပျော်ရွှင်ကြရတဲ့ဆိုရင်ကျွန်တော်တို့ပေးရကြုံနဲ့ပါတယ
်အထူးသဖြင့်ကိုဗစ်ကပ်ရောဂါကာလအတွင်းအလောက်ကန်ရှားပါးကုန်တာကြောင့်ဝင်ငွေမရှိတော့တဲ့အိမ်ကြီးမဲ့ဘဝရောက်သူတွေလည်းရှိပါတယ်အခုအခါမှာတော့လုပ်ငန်းခွင်ကိုပြန်လည်ဝင်ရောက်နေကြပါပြီ
I want to be
ကျွန်တော်တို့အင်ချင်မဲ့ဘွားကနေလွတ်မြောက်အောင်ဘလို့ကြိုးစားခဲ့ရတယ်လဲဆိုတာတခြားလူငယ်တွေသိလောက်အောင်ကူညီလမ်းပြခြင်းပါတယ်အလုတ်လုတ်ပြီးဝင်ငွေရလာတဲ့အခါကို့အနေစရာအတိုက်အမြုံလည်းရှိလာပါတယ
် Christmas တစ်ပင်တစ်ပင်ကိုဒေါ်လာ100လောက်ပေးဝေရတာပါ Active Recycling Company ကတော့တရက်ကိုအပင်100လောက်လှူဒန်းပေးနေပါတယ်
တစ်ပင်ရနံကိုရလိုက်တာနဲ့ Christmas ရာသီရောက်ပြီဆိုတဲ့အသည့်ခေါင်းနဲ့ရောက်လာပါတယ်အခုမှခုတ်ထားတာဆိုတော့အစင်းရောအနံ့ရောပြည့်စုံတာကြောင့်အားလည်းရရသည့်အတွက်အင်မတန်ပျော်ရွှင်ရပါတယ
်အလေးချိန်ပမာဏသတ်မှတ်မထားပဲအမိုက်တန်တိုတန်စကြီးစက်ကူကတ်ထူပြားသတင်းစာစတာတွေနဲ့ခရစ်စမတ်တစ်ပင်တွေကိုလဲလှယ်ပေးနေတာပါခင်ဗျာအခုမြင်တွေ့ရတာကတော့ California ပြည်နယ် Los Angeles ကနှစ်ကုန်အားလည်းရရသည့်အတွက်အလှဆင်ထွန်းထားတဲ့ရောင်စုံမီးတွေပါChristmas ကာလဖြစ်တာကြောင့်လည်းလူတွေအလုံးစိတ်ပျော်ရွှင်ကြည်နူးရအောင်အမေရိကန်အရှေ့ကျန်းကနေအနောက်ချမ်းမှာရှိတဲ့မြို့တိုင်းလိုလိုမှာအခုလိုမီးအောင်စုံတွေနဲ့အလှဆင်နေရှိတာပါ Beverly Hills ကတံမိုးကြီးပစ္စည်းတွေရောင်းတဲ့ Rodeo လမ်းမတစ်လျှောက်မှာဆိုရင်လည်းမီးအောင်စုံတွေကြားဣသရေလနဲ့အတူယက်တည်ရဲဆိုတာကိုပြသတဲ့အနေနဲ့ဣသရေလအလံကိုလည်းချိတ်ဆွဲထားပါတယ်ဒီနေ့ဈေးဝယ်ရာသီမှာတော့အော်တိုဘာကနေနိုဝင်ဘာအတွင်းဈေးဝယ်သူများလာပါတယ်ဒီကာလအတွင်းအင်္ဂါကတက်လာပေမဲ့ဓာတ်ဆီဈေးကျလာတာကြောင့်ဈေးဝယ်နိုင်သူပိုများလာတယ်လို့လည်းတွက်ဆထားကြပါတယ်ငွေကြေးဖောင်းပွားမှုကြောင့်အဆအဆအရာရာကုန်စည်နှုန်းတက်နေတဲ့အချိန်မှာ ခရစ်စမတ်နီးမှာမဟုတ်ပဲတချို့လဲခရစ်စမတ်လက်ဆောင်တွေကြိုတင်စုဆောင်ကြပါတယ
် You know every year I tell myself you know I'm going
to This in the time so the low Christmas လက်ဆောင်ကြိုးပြီးတော့ဝယ်စုဖို့စဉ်းစားလာခဲ့ပေမဲ့မဖြစ်ခဲ့ပါဘူးဒီနှစ်မှာတော့ခက်စောစောကလေးကဝယ်ပြည့်အောင်ဝယ်မယ်ဆိုပြီးတော့ teacher season ထားလို့သာဒီဒီချိန်မှာတော့ဝယ်ပြည့်သွားတာပါလို့ New York City ကကလေး9ယောက်ဖခင် Marlin Tavares ကပြောသွားတာပါခရစ်စမတ်ရာသီမှာလက်ဆောင်ပေးကြတဲ့အစဉ်လာကြောင်းကြိုတင်ပြီးတော့မဖြစ်မနေဝယ်ယူစုဆောင်မှသာလိုချင်တာပြည့်ပြည့်စုံစုံရမှာဖြစ်ကြောင်းလဲသူကပြောပါတယ်ခင်ဗျာအမေရိကန်ပြည်နယ်33ခုက Facebook နဲ့ Instagram ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကိုကလေးသင်ငယ်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုအတွက်ဆိုပြီးတရားစွဲဆိုလိုက်ပါတယ
် In seekingto bolster profit
ကျိုးမြတ်ပိုရစေဖို့ရည်ရွယ်ပြီး Meta ဟာအများပြည်သူပေါ်အနေနဲ့ဖြစ်စေမှာတွေကိုအကြိမ်ကြိမ်ဖုံးကွယ်ထားခဲ့ပါတယ်။ Instagram နဲ့ Facebook ဟာထိရှာအလွယ်ဆုံးဖြစ်တဲ့ဆယ်ကျော်သက်တွေနဲ့ကလေးငယ်တွေပေါ်မှာလဲပုံရှိုးွယ်ဖွဲ့နဲ့နှဲ့စားနေပါတယ
်။ဒီနယ်တွေပူးပေါင်းပြီးတော့တရားဆွဲဆိုတဲ့အထက်မှာ online လူမှုကွန်ရက်ကနေသေးသိမ့်အောင်ဝိုင်းဝန်းရေးသားပြောဆိုရာမျိုးကိုခွင့်ပြုပေးထားတာလဲပါဝင်ပါတယ်။ဒါအပြင်ကလေးတွေမကြည့်ရမနေနိုင်အောင်ဖြစ်စေမဲ့ video တွေpost တွင်လည်းဖြာရောင်းထားတာပ
ါ the algorithms are explicitly
social media သုံးဆဲသူတွေဆွဲလန်းစီမဲ့အကြောင်းအရာတွေလိုလျောက် follow အောင်လုပ်ထားပါတယ်ကလေးတွေအတွက်ဆိုရင်လည်းသူတို့ကြည့်ကြင်တာမျက်စိမခွာလောက်အောင်ဖြစ်တာမျိုးတွေနဲ့စိတ်ကိုညှို့ယူထားတာပါဒါအပြင်ရှိတဲ့လက်ခံစီတာမျိုးမျိုးပဲကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးအလိုမကျဖြစ်နောက်တော့ကိုယ့်ဘာသာအန္တရာယ်ပြန်ပြုတ်လောက်တဲ့အကြောင်းအရာမျိုးတွေလည်းအဲ့ဒီအထက်ပါဝင်နေပါတယ်
Meta ဘက်ကတော့ဆေကျော်သက်တူရဲ့ကိုယ်ရေးအချက်လက်နဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုမရှိအောင်မမြင်တွေ့လိုရာတွေမမြင်တွေ့နိုင်အောင်ကန့်သတ်လို့ရမယ် online tools 30 လောက် social media platform မှာဖန်တီးပေးထားတယ်လို့ခြေပပါတယ်
ဒါဆိုရင်အသက်ပြည့်ပြည်သူတယောက်က online tools နဲ့ကန့်သတ်တာတွေမလုပ်ထားတဲ့ဆယ်ကျော်သက်တယောက်ကို message သာလှမ်းပို့ရဲဆိုပါစို့အဲ့ခါကျရင်ဆယ်ကျော်သက်တယောက်ကို message လှမ်းပို့လို့မရဘူးဆိုတော့သတိပေးစာပေါ်လာပါလိမ့်မယ်
social media company ကြီးအနေနဲ့အခုထက်ပိုပြီးတော့အကာအကွယ်ပေးလို့ရပြင်မယ်လေလုံလောက်အောင်ဆောက်ရမထားဘူးဆိုပြီးတော့ဝေဖန်သူတွေကထောက်ပြပါတယ်အဲ့ဒီအကျိုးဆက်ကိုအားလုံးခံစားရတာဖြစ်ပြီး meta ဝန်ထမ်းတွေတောင်အဲ့ဒီထဲမှာပါပါတယ
် my 14 year old daughter joined instagram
ဆယ်လင်းနေရကျွန်တော်သမီးလည်း instagram ဖွင့်ထားပါတယ်သူရောသူ့တွင်ရင်းနေရော link စနဲ့ပတ်သက်တဲ့မပွဲမြင်ရတွေပို့ခံရပါတယ် company ကိုဒီဖြစ်ဖြစ်နဲ့ပတ်သက်ပြီးအကြောင်းကြားရမယ်ဘာမှတုံ့ပြန်စွာတယ်လို့မရှိပါဘူး
။ဒါပေမဲ့လည်း social media သုံးဆွဲမှုနဲ့လူငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းကြမ်းမာရေးဆက်ဆက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလုံလောက်တဲ့အချက်လက်မျိုးမတွေ့ရဘူးလို့လေးလာသုံးသပ်တဲ့အဖွဲ့တချို့ကဆိုပါတယ်
There studies that show that
social media သုံးနာကြောင့်အသည့်အမြင်ပိုပြီးတော့ကျယ်ပြန့်လာတာကိုလေလေ့လာသိရှိရသလို social media ကြောင့်စိတ်ပိုင်းရုပ်ပိုင်းထိခိုက်မှုရှိတယ်ဆိုတာမျိုးလည်းမတွေ့ရပါဘူး။
လူငယ်တွေအနေနဲ့သူတို့တွေ့ခြင်းမြင်ကျင်တာတွေကိုမြင်ခွင့်တွေ့ခွင့်ရအောင်ဖန်တီးခွင့်ပေးထားတယ်လို့လည်းဆိုပါတယ်
They knew that there are these algorithms that were
အသုံးပြုသူတွေအကြိုက်အလိုလျောက်ပြသပေးတဲ့စနစ်ရှိတာကိုသူတို့သိကြပြီးတော့အဲ့ဒီစနစ်ကိုလေသူတို့ကအသုံးချကြပါလေစစ်ကိုပယ်ဖျက်ဖြစ်ဖို့ထက်ကိုတွေ့ခြင်းမြင်ကျင်တာတွေတွေ့ရဖို့ကိုသူတို့ကပို့ပြီးတော့လိုလားပါလေ
Meta ကလည်း Federal ကုန်သွယ်ရေးကော်မရှင်ကိုတရားပြန်ဆွဲထားပါတယ်ကိုကြီးအချက်လက်ချိုးဖောက်မှုကြောင့်2020တုန်းက Meta အနေနဲ့ဒဏ်ငွေ5ဘီလီယံပေးရမယ့်သဘောတူထားမှုနဲ့ပတ်သက်ပြီးကုန်သွယ်ရေးကော်မရှင်ကကြေအေးထားတာကိုပြန်လည်ဖွင့်လှစ်လိုတာကြောင့်မှာ Meta ဟာသဘောတူကြေအေးထားတဲ့အချက်တွေကိုအပြည့်အဝအကောင့်ထဲမပေါ်တာကြောင့်ပြည်အောင်စု agency ကအခုလိုကြေအေးထားမှုကိုပြန်ပြီးတော့ညှိနှိုင်းဖို့ကြိုးစားတာဖြစ်တယ်လို့အသက်16နှစ်အောက် social media အသုံးပြုသူတွေရဲ့အချက်လက်ကိုကြောက်ယူပြီးအကျိုးအမြတ်ရအောင်လုပ်နေတာကိုတားဆီးခြင်းတွေလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တက်ဆက်တာဖြစ်ပါတယ်ရှင်အခုတော့သိပ္ပံတဲ့ဤပညာအလဲပါဒူဘိုင်းမှာကျင်းပခဲ့တဲ့ COP28 ရာသီဥတုဆိုင်ရာကမ္ဘာညီလာခံကြီးမှာဒီကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကမိသိန်းဓာတ်ငွေအကြောင်းကိုအဓိကထားဆွေးနွေးခဲ့ပါတယ်လေထုညဉာဏ်မှုအတွက်မိသိန်းဓာတ်ငွေအန္တရာယ်ဘလောက်ကြီးသလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခေပေါင်ညိုနဲ့ဒေါက်ခေမျိုးသက်မေးမြန်းတင်ပြထားပါတယ်ရှင်
ကဘာကြီးပြုံးလေးလာဒီလည်းအကြောင်းရင်းပေါ့နော်အခုဖြစ်တဲ့မိသိန်းနဲ့ပတ်သက်ပြီးအခုနိုင်ငံတကာအစည်းအဝေး COP28 မှာအတဲတန်ဆွေးနွေးနေကြပါလိမ့်ဆရာဆိုတော့မိသိန်းနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းရှင်းပြပေးပါဆရာမိသိန်းကဘလောက်အန္တရာယ်ကြီးလဲ
ီသင်းကတော့တကယ်တကယ်ကဘာဥစားတယ်ဆိုတော့ထွက်လာတဲ့တန်းငွေပေါ့လေအဲ့တော့အပင်တွေဖိမိသွားရင် anaerobic bacteria ပေါ့အောက်ဆီဂျင်မရှိတဲ့နေရာမှာဆိုသူကမီသိန်းဖြစ်လာတာအဲ့ဒီမီသိန်းကပင်လယ်ကျမ်းအောက်မှာလည်းရှိတယ်ကျွန်တော်တို့ swarm လို့ခေါ်တဲ့မြစ်ပေနေတဲ့နုံးနေနုံးနေအောက်မှာလည်းရှိတယ် glacier လို့ခေါ်တဲ့ဝင်ရိုးစုံကရေခဲပြင်အောက်တွေမှာရှိအဲ့ဒီမီသိန်းတွေကအခြေခံအဖြစ် alkane လို့ခေါ်တဲ့ hydrocarbon ရဲ့အနိုင်ဆုံး number 1 carbon ကလုံးနဲ့ပါတဲ့ပစ္စည်းဖြစ်တယ်ဓာတုဗေဒကတော့ CH4 လို့ခေါ်ပါတယ်အဲ့ဒီ CH4 ကအပင်တွေ decay ဖြစ်တဲ့ခါပျက်စီးတဲ့ခါကျရင်ဖြစ်ပေါ်တယ်ထူးခြားတာကနွားတွေကိုကျွဲတယ်လို့သမြုပ်ပြန်တဲ့အကောင်တွေကအရွက်တွေကိုစားလိုက်ရင်မီသိန်းဖြစ်အဲ့သူတို့ဗဇက်ကထွက်တယ်လို့သူတို့ရဲ့မစင်ပေါ့ကျွန်တော်နောက်ချေးတယ်မှာလည်းမီသိန်းနေပါ့မယ်အဲ့ဒီမီသိန်းကတော့ကမ္ဘာဥအစမှာဖြစ်လာတယ်လို့ဒီနောက်ပိုင်းကအိန္ဒိယလိုနိုင်ငံတွေကတော့အတော်လေးကိုသိတာဘာကြောင့်လဲဆိုသူတို့ကနွားလည်းများတယ်နွားကိုလည်းကူးဝယ်တယ်နောက်ချေးကိုသူတို့ကထဲအနေနဲ့သုံးတယ်အဲ့ဒီမီသိန်းကအမှန်အားကောင်းတဲ့လောင်စာအနေနဲ့သုံးလို့ရဒါကြောင့်မီသိန်းကိုဒီနောက်ပိုင်းမှာလူတွေလုံယူရမယ်ဆိုတော့ရှားလိုက်တဲ့ခါမှာစီဝါတန်ငွေဆိုတော့သုတ်တဲ့ဘိုင်ယိုဂတ်စ်အနေနဲ့မီသိန်းကိုသုံးပြီးကြတယ်သို့တော့မီသိန်းဟာသဘာဝတန်ငွေတွေမှာပါဝင်တဲ့တစ်ခုဖြစ်ပြီးတော့လေထုแท้ကိုပြန့်သွားရင်အဲ့ဒါသဘာဝပတ်ဝန်းကျင်ပျက်စီးတယ
်ဆက်မီသိန်းကိုဘာလို့ဖန်လို့ရင်တန်ငွေလို့ခေါ်တာပါလဲဆရာ
သူ greenhouse gas ဆိုဘာလို့ခေါ်လဲမီသိန်းဟာရေငွေ့ကာဗွန်ဒိုင်အောက်ဆိုက်တို့လိုပဲသဘာဝကြီးအပေါ်မှာ blanket စောင်ကြီးချုပ်လာတယ်လို့ပြောတော့ပိတ်ဆို့တယ်ဝင်လာတဲ့နေရောင်ခြည်ဟာအလင်းအနေနဲ့ဝင်လာတာကိစ္စမရှိဘူးပြန်ထွက်သွားတော့အပူလှိုင်းအနေနဲ့ပြန်ထွက်တဲ့အချိန်မှာအဲ့ဒီကောင်ကိုသူကပေးမထွက်တော့ဘူးအဲ့တော့မီသိန်း gas ကကာဗွန်ဒိုင်အောက်ဆိုက်တက်ကိုအစား340တော့ပို့တော့ဒီဘာကြီးကိုပုံမွေးအောင်ပြုလုပ်နိုင်တယ်ဒါကြောင့်မီသိန်းကိုထိရမယ်ဆိုတော့ဖြစ်လာဒီတန်းငွေကိုထွက်လာတဲ့နေရာတွေအများကြီးကဘာမှာရှိပါသေးတယ်ဒီဘာကြီးပုံမွေးလာလို့ glacier ဆိုတဲ့ရေခဲပြင်တွေပြိုကွဲတဲ့အချိန်မှာအောက်ကနေတော့မီသိန်းတန်းငွေတွေထွက်လာတယ်ဒီမီသိန်းတန်းငွေတွေကဒီဘာကြီးမှာပတ်ချလဲသွားနေတဲ့ဟာတွေဖြစ်နိုင်တော့ခုန greenhouse gas ရ70ရာခိုင်နှုန်းကနေ38ရာခိုင်နှုန်းထိကိုသူကကမ္ဘာကြီးကိုပို့တော့ပူရေးစီလာတယ
်။ဒါကြောင့်လူတွေကကြောက်ကြတာပေါ့နော်။မီသိန်းကိုတော်တော်
ဒါကြောင့်မီသိန်းကိုတော်တော်လေးကိုကြောက်ကြတယ်
။ဆက်ခုမီသိန်းအကြောင်းပြောသွားတာကကမ္ဘာအစအထဲကရှိတဲ့မီသိန်းကအခုရေခဲပြင်အောက်ကအစပေါ့နော်။ဒီသစ်သစ်ဆွေးသစ်နေတဲ့နောက်နွားတွေကအစထုတ်နေတယ်။နောက်တခြားဘယ်နေရာများမီသိန်းကန်ွယ်ကိုထပ်ရနိုင်ပါသေးတယ်ဆက်
ကျွန်တော်တို့မီသိန်းတန်းငွေကိုရေနံထုတ်တဲ့နေရာကနေအများကြီးထွက်လာတယ်။ရေနံဆိုတာဒီမြေအောက်ထဲမှာပေါ့ရေနံတွင်းတူးတဲ့နေရာကနေပေါ့အများဆုံးထွက်လာတယ်။နောက်တစ်ခုကတော့သဘာဝတန်းငွေအဲ့ဒီကလည်းအထူးပါလား။သဘာဝတန်းငွေတွေကမီသိန်းကအတော်လေးကိုများပါတယ်။ propane butane စသဖြင့်ရှိတဲ့တန်းငွေတွေထဲမှာကျွန်တော်တို့ဝမပီမှာသုံးတဲ့ LPG လို့ခေါ်တဲ့ liquefied petroleum yes ဥမ္မာတကားတွေမှာတချို့သုံးနေပါတယ်အဲ့ဒီ LPG ကိုကြည့်လိုက်ရင်မီသိန်းကအများကြီးပါအဲ့ဒီမီသိန်းကတာမန်အဖြစ်တော့ထိနိုင်ပြီထင်ပေမဲ့မဟုတ်ပါဘူးသူက gasket ကြီးဂျိုးချောင်းဂျိုးချောင်းကြားနေသူအများနဲ့ထွက်လာတယ်အဲ့တော့သူထွက်လာပြီးရင်ကဘာကြီးကိုပြန်ပြန်သွားတာဒါကြောင့်ကျွန်တော်တို့ LPG ကိုတနေရာတနေရာပို့တယ်ဆိုရင်သူကထွက်ပြီးဒီ gas pipeline တွေကလည်းထွက်တာအများကြီးရှိတယ်အထူးသဖြင့်အရှိအလယ်ပိုင်းအဲဒီကနေတော့မီသိန်းတွေအများကြီးထွက်လာတယ်။အိမ်မှာထမင်းချက်တယ်ဟင်းချက်တယ် gas မီးဖို့ကြီးအကုန်လုံးကမီသိန်း leak ဖြစ်တော့ထိကြပေါက်ဖြစ်ပါတယ်။ဒါကြောင့်ဒါကိုဘယ်လိုထိန်းသိမ်းမလဲဆိုတော့ဟောပညာရှင်တွေနဲ့ပေါင်းလို့လုပ်နေကြတယ်
။ဆရာဒီမီသိန်းတန်းငွေကတော်တော်ပေါ့နော်လူတွေအတွက်တော်တော်အန္တရာယ်ရှိနေတဲ့တန်းငွေဖြစ်နေတယ်။ဆိုတော့ဒီတန်းငွေကိုပေါ့နော်ထိန်းချုပ်ထိုင်အောင်ဘယ်လိုနည်းလမ်းနဲ့လုပ်နိုင်မှာ
ဒီအပေါ်ထွက်သွားတဲ့မိသိန်းကိုတော့ကျွန်တော်တို့ကဘယ်လိုမှထိန်းချုပ်လို့မရအောင်နောက်ထပ်မထွက်အောင်ပဲကျွန်တော်တို့ထိန်းချုပ်လို့ရဆိုတော့ကျွန်တော်တို့ဒီ gas pipeline တွေဟိုတက်နေမြတ်အဖူချိန်မမြင့်တဲ့ချိန်မှာပဲလုပ်လို့ရမယ် gasket စိတ်ကိုကျွန်တော်တို့ပြုတ်ပြင်းရမယ်နောက်ထပ်ကျွန်တော် salt van တွေမျိုးပေါ့မိသိန်းပျော်ဝင်နိုင်တဲ့ salt van တွေကိုကျွန်တော်တို့စဉ်းစားပါမိသိန်းဟိုမြင်းများပျော်ဝင်အောင်ကျွန်တော်လုပ်ရမယ်နောက်တော့တနည်းပို့တဲ့အခါမှာအေးတဲ့အေးခဲအောင်လုပ်တော့ပို့ဖို့ပဲသူတို့စီစဉ်ကြပါတယ်။တခြားနီလန်းတော့အများကြီးမရှိပါဘူး။တကယ်တကယ်တော့ 100% တော့လူတွေကြောက်ဖြစ်ရတဲ့ဟာဆိုတော့ပြောနေရပါလေ။အဲ့တော့မိသိန်းကိုထိန်းချုပ်ဖို့ဆိုတဲ့ဟာကဒီမိသိန်းတန်းွေကို comfortable ကိုကျွန်တော်တို့တစ်ခုမီးရှို့ရမယ်။သူတို့ထွက်လာတဲ့ဟာကိုအပြင်မထွက်အောင်လို့ကျွန်တော်တို့ဒီဘလိုနည်းနဲ့မထွက်အောင်ကာကွယ်ရမယ်။စာရတွေကိုသူတေသနာလို့ဖို့အတွက်ကိုတော့ဒါကိုအစ်စ်ပြန်တော့ကောင်းအောင်လို့ဖို့အတွက်နိုင်ငံအခု90လောက်ပါနေတော့ငွေကြေးတွေထည့်ရပါတယ် COP28 ဆိုတဲ့ဟာတော့ဒူဘိုင်းရဲ့ conference ပေါ့အဲ့အစည်းအဝေးမှာကြတော့လူတွေကတော်တော်ကြောက်သွားတော့ဒီ COP28 ပြီးတဲ့နောက်မှာ net zero ပေါ့တော့မိသိတုံညဖြစ်တဲ့ ठी ပေါ့လုပ်မယ်ဆိုတော့ဒီအချက်နဲ့သူတို့လောက်ထားတာရှိပါတယ်ဒီအပူချိန်ကလည်း2050မှာ 1.5 degree ထက်ပိုတော့မတက်အောင်ထိချုပ်ဖို့ကြိုးစားနေကြပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မြို့တက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ရုပ်သံနဲ့တင်ဆက်နေတဲ့ VOA သတင်းတွေ၊သတင်းဆောင်ပါတွေ၊အပတ်စဉ်စီစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်ဒီမြန်မာပိုင်းရဲ့ Facebook page, YouTube channel တွေကနေလည်းကြည့်ရှုနိုင်ပါရဲ့ရှင်။VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကိုစာရေးသားပေးပို့နိုင်ပါတယ်။VOA စီစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုဒီနေ့ဒီဇင်ဘာလ15ရက်တောက်ချာနေ့ညဘက်အတွက်နောက်ဆုံးရဒီနိုင်ငံတကာသတင်းတွေကိုမမ်းမြသဇင်အောင်ကတလှည့်ပြန်ပြီးတော့အကြေညာပေးပါအောင်မယ်ရှင
်။ကာဇာမာဖြစ်နေတဲ့စစ်ပွဲတွေဟာထောက်လန်ရေးသတင်းချက်လက်ပြည့်စုံနေဟာမတ်ခေါင်းဆောင်တွေကိုပဲပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ပွဲအသွင်သစ်ကိုပြောင်းသွားလိမ့်မယ်လို့အစ္စရေးမှာပြည်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်မျိုးသားလူမျိုးရေးကြံပေး Jake Sullivan ကဒီကနေ့ပြောဆိုပါရယ်အစ္စရေးအနေနဲ့ဂါဇာကိုရေရှည်သိမ်းပိုက်ထားဖို့မဖြစ်နိုင်ဘူးလို့ထင်တဲ့အကြောင်းတစ်ချိန်ချင်းမှာအသွင်ကူးပြောင်းရေးကာလတစ်ခုရောက်ပြီးတော့ပြန်လွှဲပြောင်းပေးရမှာဖြစ်တယ်လို့အဲ့ဒီအချိန်ရောက်ရင်အခြေအနေပေါ်မူတည်ပြီးလှုပ်ရှားရှိတာကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်မျိုးသားလူမျိုးရေးကြံပေး Jake Sullivan ကပြောဆိုပါရယ်ရှင်တရုတ်ရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်ပါဝင်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရဲ့ဆေးရည်သဘောတူညီချက်ရရှိခဲ့ပြီးမြေဒီဒေသမှာပြစ်ခတ်တိုက်ခိုက်မှုတွေဒီကနေ့အထိရှိပါတယ်။နန်းဆန်မြို့နယ်အတွင်းမှာဒီဇင်ဘာ14ရက်နဲ့ဒီဇင်ဘာ15ရက်တွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်ပြုလုပ်ခဲ့တဲ့အတွက်အရတားတဦးသေဆုံးပြီးဖုံးတော်ကြီးကျောင်းစာတင်ကျောင်းနဲ့နေတချို့ပျက်စီးခဲ့တဲ့အကြောင်းတအောင်တက်မတော် TNL ကဒီကနေ့သတင်းထုတ်ပြန်ပါတယ်ရှင်မြန်မာနိုင်ငံမှာပဋိပက္ခကြောင့်ထိခိုက်ခံစားနေရတဲ့ကလေးငယ်တွေကိုပံ့ပိုးကူညီဖို့ American Dollar 208တန်အရေးပေါ်လူနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကသတင်းထုတ်ပြန်ထားပါတယ်ငွေကြေးဖောင်းပွားမှုမြင့်တက်လာတာအိမ်တော်စုဝင်ငွေကျဆင်းတာတွေကြောင့်မြန်မာမိသားစုတွေအထူးသဖြင့်နေရက်နဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့အတိဒုက္ခအရောက်ဆုံးသူတွေဟာအစားအစာနဲ့တန့်ရှင်းတဲ့တောက်ရည်ရရှိအပါအဝင်အခြေခံလိုအပ်ချက်တွေဖြည့်ဆည်းဖို့ရုန်းကန်နေရတဲ့အကြောင်း UNICEF ကပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ15ရက်တောက်ချာနေ့ညဘက်ရုပ်သံနဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညဘက်အတွက်အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။ဆပ်အကျုပ်ပိုင်းတန်ပိုင်းအင်ဂျင်နီယာတွေကတော့ Robert Bass နဲ့ David Greenberg တို့ဖြစ်ကြပါတယ်။ VOA မြန်မာပိုင်းရဲ့နှက်ဖန်စနေနေ့မနေ့အစီအစဉ်တွေကြရရင်တော့လိုင်းတို32-48တို့ကနေလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ပါတယ်။ဒီပြည်သူအားလုံးအေးချမ်းပြီးတော့ဘေးရန်ကင်းရှင်းကြပါစေ။ကျွန်မကတော့ဆုမြတ်ပါပါရှင်။
This program has come